Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA American ဗန်ရဲ့2020ခုနှစ်အောက်တိုဘာလ26ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွဲထိတ်တန့်ရအောင်သတင်းတွေကိုမက်ခွာညူနဲ့အတူတင်ပြပေးသွားပါမယ်ရှင်ဗြိတိန်နိုင်ငံအောက်စဖို့ဒ်တက္ကသိုလ်ကဆန့်သက်နေတဲ့ COVID-19 ကာကွယ်ဆေးကအသက်ကြီးသူတွေရောအသက်ငယ်သူတွေမှာပါခန္ဓာကိုယ်တွင်ခုခံကာကွယ်တုံ့ပြန်မှုရှိတာကိုတွေ့ရတယ်လို့ဗြိတိန်ဆေးကုမ္ပဏီ AstraZeneca ကဒီကနေ့ပြောပါတယ်။ဒီဆေးကအသက်ကြီးတဲ့သူတွေမှာတုံ့ပြန်ခံစားရတဲ့ပြဿနာတွေနှေးတယ်လို့လည်းပြောပါတယ်။ဗြိတိန်အောက်စဖို့ဒ်တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းဆန့်သက်နေတဲ့ဒီကာကွယ်ဆေးကအသက်ကြီးပိုင်းအုပ်စုဝင်တွေမှာခန္ဓာကိုယ်တွင်ရောဂါပိုးကိုခုခံနိုင်တဲ့ပဋိပစ္စည်းထွက်ပေါ်စေတာတွေ့ရတယ်လို့သတင်းရင်းမြစ်အုပ်ကိုကိုကာပီ Financial Times သတင်းစာကဖော်ပြပါတယ်။ဇူလိုင်လအတွင်းကပြုလုပ်ခဲ့တဲ့ဆန်းသက်မှုတွေအရအသက်18နှစ်ကနေ55နှစ်အတွင်းကျန်းမာရေးကောင်းသူအုပ်စုဝင်တွေမှာရောဂါပိုးကိုခုခံနိုင်တဲ့ပဋိပစ္စည်းခန္ဓာကိုယ်အတွင်းအများပြားထွက်ပေါ်တာကိုတွေ့ရတယ်လို့ Financial Times မှာဖော်ပြပါတယ်။ရှာဖွေတွေ့ရှိချက်အသေးစိတ်ကိုတော့မကြာခင်ထုတ်ဝေမဲ့ဆေးပညာရှင်တွေမှာဖော်ပြလိမ့်မယ်လို့မျှော်လင့်ရကြောင်း Financial Times ကပြောပါတယ်။COVID-19 ကာကွယ်ဆေးကိုအခုထုတ်လို့အသုံးပြုနိုင်မှုအထူးအဆင့်သင့်မဖြစ်သေးပေမဲ့2020ခုနှစ်ပထမနှစ်ဝက်လောက်မှာထုတ်လုပ်သွားနိုင်မှုမျှော်လင့်တယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီး Matt Hancock ကပြောပါတယ်ရှင်။ American နိုင်ငံသားဝန်ကြီး Mike Pompeo ဟာသူ့ရဲ့လေးနိုင်ငံအာရှခရီးစဉ်အဖြစ်ဒီကနေ့အိန္ဒိယနိုင်ငံ New Delhi မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒီခရီးစဉ်မှာဒေတာရင်းတရုတ်ရဲ့ချင်းချောက်မှုတွေအပေါ်အလေးထားဆွေးနွေးသွားမယ်လို့ဝန်ကြီးပေါမ်ပီယိုကပြောထားတာပါ။ဒီနှစ်တာခရီးစဉ်မှာကာကွယ်ရေးဝန်ကြီး Mark Esper လည်းအတူလိုက်ပါလာပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကအိန္ဒိယနဲ့တရုတ်နယ်စပ်နှစ်ဖက်တစ်ဖွဲ့တွေကြားလူသေဆုံးခဲ့တဲ့အထိဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားတင်းမာမှုတွေရှိခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးပေါမ်ပီယိုကအစ်မမြင့်အရာရှိတွေနဲ့ဆွေးနွေးပြောဆိုသွားမှာဖြစ်ပါတယ်။ဆောင်းနင်းကာလာဟိမဝန္တာတောင်တန်းမှာရေအီးခဲ့တဲ့ရာသီဥတုရှိတာကြောင့်အိန္ဒိယကအမေရိကန်ကနေရသည့်ဥတုတံခံနိုင်တဲ့စစ်ပစ္စည်းကိရိယာတွေကိုရယူဖို့မျှော်လင့်နေပါတယ်။ဒါပြင်ကမ္ဘာအကြီးဆုံးဒီမိုကရေစီနှစ်နိုင်ငံအကြားဒေသပထဝီဝင်ဆိုင်ရာထောက်လှမ်းရေးအချက်အလက်တွေဖလှယ်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်နေမယ်လို့လည်းမျှော်လင့်ရပါတယ်။ကာကွယ်ရေးဝန်ကြီး Mark Esper အနေနဲ့လည်းနှစ်နိုင်ငံစစ်တပ်အကြားပူးပေါင်းဆောင်ရွက်ရေးတိုးမြှင့်သွားဖို့ကိစ္စတွေကိုဆွေးနွေးသွားဖို့ရှိပါတယ်။ဒီထဲနည်းပညာဖလှယ်ရေးပူးရဲစီလေ့ကျင့်မှုနဲ့လက်နက်ရောင်းချရေးကိစ္စတွေပါဝင်နိုင်ပြီး American လို့ F-18 တိုက်လေယာဉ်တွေရောင်းချရေးကိစ္စပါပါဝင်လာပွဲရာရှိပါတယ်ဝန်ကြီးပေါမ်ပီယိုဟာအိန္ဒိယနိုင်ငံပြည်ရင်အိန္ဒိယသမုတ်တရားရဲ့ပြည်내ရေချောင်းအရအချက်အချာကြားတဲ့တီရီလင်ကာမော်ဒက်ဖ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်အမေရိကန်တရားရင်ကျူတရားသူကြီးဖြစ်ခန့်အဖို့ရွေးချယ်ထားသူအီမီကွန်နီဘာရက်ကိုအမေရိကန်အထက်လွှတ်တော်စီနီကာဒီကနေ့တင်းနေလာနေနောက်ပိုင်းမှာတရားဝင်မဲခွဲအတည်ပြုလိမ့်မယ်လို့ခန့်မှန်းရပါတယ်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားသူဘဲရက်ကိုသာအတည်ပြုခန့်အပ်လိုက်မယ်ဆိုရင်အမေရိကန်တရားရုံးချုပ်မှရှေးယူဆန်ကွန်ဆာဗေးတစ်တရားသူကြီး6ဦး Liberal တရားသူကြီး3ဦးနဲ့ Conservative တို့ဘက်ကတိတိတသားအသာစီးရသွားမှာဖြစ်ပါတယ်။ Democrat တွေကဘဲရက်ကိုခန့်အပ်ရေးပြင်းပြင်းထန်ထန်ဆန့်ကျင်နေတာပါ။သမ္မတရွေးကောက်ပွဲနေ့ကနေချိန်မှတရားရုံးချုပ်တရားသူကြီးအဆိုပြုတဲ့ကိစ္စကိုအနိုင်ရမယ်သမ္မတကိုသာလွှဲရထားတဲ့ကြောင့် Democrat တွေကတောင်းဆိုနေတာဖြစ်ပါတယ်။ဘဲရက်ကိုအတည်ပြုခန့်အပ်ရေးအချိန်ကျန့်ကြံအောင် Democrat တွေကဖီလီပါစတာလို့ခေါ်တဲ့အချိန်ဆွဲမိန့်ခွန်းပြောကြတဲ့နီလန်အသုံးပြုနိုင်အောင်လဲစီနစ်က52-48မိနစ်နဲ့တနင်္ဂနွေနေ့ကမဲခွဲဆုံးဖြတ်လိုက်ပြီးဖြစ်ပါတယ်အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကတော့အတည်ပြုခန့်အပ်ရေးမဖြစ်မြောက်နိုင်အောင်စီနစ်မှာဒီမိုကရက်တွေမရက်မနာတိုက်ပွဲဝင်သွားမယ်လို့ပြောပါတယ်ရှင်လေးဘက်ကြတိုက်ပွဲတွေဖြစ်ပွားနေတဲ့နာဂိုနိုကာရာဘတ်ဒေသမှာအပြည့်ခရက်ဆဲရီတတိယအကြိမ်ကြိုးပမ်းမှုလည်းမအောင်မမြင်ဖြစ်ခဲ့ပါတယ်။အမေရိကန်ကဂျာဝင်ဆောင်ရွက်ပေးတဲ့အပြည့်ခရက်ဆဲရီသဘောတူညီချက်တနင်္လာနေ့မနေ့၈နာရီမှာအသက်ဝင်ပြီးတော့တိတ်မကြာခင်မှာပဲအာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံတို့အကြားသဘောတူညီချက်ချိုးဖောက်ကြောင်းတနိုင်ငံနဲ့တနိုင်ငံအပြည့်အလံဆွတ်ဆွေပြောဆိုခဲ့ကြတာပါ။အာမေးနီးယားတပ်ဖွဲ့တွေကတာတာနဲ့လာချင်းဒေသကကြီးရွာတွေကိုအမြောက်နဲ့ပစ်ခတ်တယ်လို့အဇာဘိုင်ဂျန်နိုင်ငံသားကြီးဝန်ကြီးဌာနကဆွတ်ဆွဲပြီးအပြည့်ခန့်ရဲစဲရေးကိုအကြီးအကျယ်ချိုးဖောက်လိုက်တာလို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အလားတူပဲအဇာဘိုင်ဂျန်တပ်ဖွဲ့တွေကနှစ်ဖက်တပ်တွေရင်ဆိုင်နေကြတဲ့နေရာတွေမှာအမြောက်တွေနဲ့ပစ်ခတ်ပြီးအပြည့်ရဲ့ရေးသဘောတူညီချက်ကိုအကြီးအကျယ်ချိုးဖောက်ခဲ့တယ်လို့အာမေးနီးယားကာကွယ်ရေးဌာနကလည်းပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာန အဇာဘိုင်ဂျန်နဲ့အာမေးနီးယားအစိုးရတွေကလူသားချင်းစာနာမှုအပြစ်ရရေးသဘောတူညီချက်ပူးတွဲကြေညာခဲ့တာပါအမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယူကလည်းတနင်္ဂနွေနေ့ကအာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံရေးဝန်ကြီးတွေအကြားထဲထဲဝင်ဝင်ညှိနှိုင်းဆွေးနွေးနိုင်အောင်အမေရိကန်တို့ကကြားဝင်ဆောင်ရွက်ပေးခဲ့ကြောင်းနဲ့သူတို့နှစ်ဦးအနေနဲ့အပြစ်ရရေးသဘောတူညီချက်ကိုလိုက်နာအကောင်အထည်ဖော်ဖို့ကတိပြုခဲ့ကြောင်း Twitter မှာရေးသားခဲ့ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95တို့ကနေပါထုတ်လွှင့်ပေးပါမယ်
ဖီယိုအမေရိကန်တန်ရဲ့တင်းလာနေညာပဲထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်ကျွန်မခွာညိုပါအစိုးရစံချိန်ရေးစံတာပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ခေါ်ယူတဲ့ထိုင်းလွတ်တော်အထူးအစည်းအဝေးတရမှာဝန်ကြီးချုပ်ပရာယုတ်ချာဟိုချာနှုတ်ထွက်ဖို့ထိုင်းအတိုက်ခံပါတီကြီးကတိုက်တွန်းတောင်းဆိုလိုက်ပါတယ်ဝန်ကြီးချုပ်ဟာတိုင်းပြည်ရဲ့အနောက်အတားတစ်ခုလို့ဖြစ်နေတာကြောင့်ဝန်ကြီးချုပ်နှုတ်ထွက်လိုက်မယ်ဆိုရင်အလုံးအစင်ပြေသွားလိမ့်မယ်လို့အတိုက်ခံဖွေထိုင်းပါတီရဲ့ခေါင်းဆောင်ဆမ်ပွန်အမွန်ဘီဘက်ကလွှတ်တော်မှာတိုက်တွန်းခဲ့ပါတယ်။ထိုင်းနိုင်ငံမှာအကြောင်းသားတွေနဲ့တခြားဆန္ဒပြသူတွေကဝန်ကြီးချုပ်ရာရူးကနှုတ်ထွက်ပေးဖို့နေတိုင်းနှီးပါလမ်းပေါ်ထွက်ပြီးဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေကြတာကိုဖြေရှင်းဖို့ဒီကနေ့တနင်္လာနေ့မှာလွှတ်တော်အထူးစည်းဝေးတရစတင်ခေါ်ယူခဲ့တာပါ။လွှတ်တော်ဥက္ကဋ္ဌကအစည်းအဝေးစတင်ခဲ့ချိန်မှာလွှတ်တော်200စလုံးကကိုယ်စားလှယ် 932 ဦးအနည်းတက်ရောက်ဖို့လက်မှတ်ထိုးခဲ့သူ450ပဲရှိခဲ့ပါတယ်။ဗန်ကောက်နဲ့တခြားမြို့ကြီးတွေကကျောင်းသားတွေဥဆောင်တဲ့စန္ဒပြပွဲတွေမှာဝန်ကြီးချုပ်ပရာယုတ်ချန်ဟိုချာရာထူးကနှုတ်ထွက်ပေးဖို့ပို့ပြီးတော့ဒီမိုကရေစီရရှိစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့နဲ့ပို့ပြီးတာဝန်ယူမှုရှိတဲ့ဘရင်စနစ်ဖြစ်လာစေမဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့စတဲ့အချက်၃ချက်ကိုတောင်းဆိုထားပါတယ်။မဲပေးဆုံးဖြတ်ခွင့်မရှိတဲ့လွှတ်တော်အစည်းအဝေးကို၂ရက်ကြာကျင်းပမယ်လို့ယူဆရပါတယ်။စံကျင်စန္ဒပြသူတွေကတော့အစိုးရရဲ့လုပ်ရက်တွေဟာမယိုးသားဘူးလို့ကြေညာပြီးလွတ်တော်အစည်းအဝေးတွေအပေါ်ယုံကြည်မှုမရှိပါဘူး။ဝန်ကြီးချုပ်ပရာယုတ်အစိုးရဖွဲ့ကတင်ပြတဲ့အကြောင်းအရာတွေဟာစန္ဒပြသူတွေရဲ့တောင်းဆိုချက်တွေပေါ်ဆွေးနွေးကြဖို့မဟုတ်ဘဲစံကျင်ကံကွက်မှုတွေနဲ့ပတ်သက်လို့အဝေးပိုင်းခံနေရတာတွေအပေါ်အရေးယူဆောင်ရွက်မှုရှိကြောင်းဟန်ဆောင်ဖုံးကွယ်ကြဖို့ဖြစ်တယ်လို့စန္ဒပြသူတွေကပြောနေကြတာပါ။မလေးရှားနိုင်ငံအတွင်းကိုဗစ် -19 ကပ်ရောဂါပိုးနဲ့ပတ်သက်လို့အရေးပေါ်အခြေအနေကြေညာပေးဖို့ဝန်ကြီးချုပ်မူဟစ်ဒင်ရာဆင်းရဲ့တောင်းဆိုချက်ကိုဘရင်အယ်ဆူတန်အဗ်ဒူလာကပယ်ချခဲ့ပါတယ်။တိုင်းပြည်တွင်အရေးပေါ်အခြေအနေကြေညာဖို့မလိုအပ်သေးဘူးလို့ဘရင်အဗ်ဒူလာကဆုံးဖြတ်ကြောင်းတနင်္ဂနွေနေ့မှာနန်းတော်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီကြေညာချက်မှာဘရင်မင်းမြတ်အနေနဲ့ဝန်ကြီးချုပ်မူဟစ်ဒင်ရဲ့ကပ်ရောဂါပိုးပေါ်ကင်တွယ်ဆောင်ရွက်ပုံတွေကိုအားရကျေနပ်ကြောင်းဖော်ပြထားပြီးနိုင်ငံရေးသမားအားလုံးကိုလည်းအစိုးရအဖွဲ့ရဲ့အုပ်ချုပ်ရေးကိုအကြီးအကျယ်ထိခိုက်လာစေနိုင်တဲ့လှုံ့ဆော်မှုမှန်သမျှကိုရပ်တန့်ကြဖို့တိုက်တွန်းထားပါတယ်ဝန်ကြီးချုပ်မူဟစ်ဒင်ရဲ့တောင်းဆိုချက်ကိုဘရင်ကအတည်ပြုခဲ့မယ်ဆိုရင်အစိုးရအသုံးစရိတ်တင်ပြဖို့ရှိတဲ့လွှတ်တော်ကိုယာယီဆိုင်ငံ့ထားနိုင်မှာပါဒီအသုံးစရိတ်စင်းကိုသာလွှတ်တော်ကအတည်ပြုမပေးရင်မူဟစ်ဒင်အစိုးရအဖွဲ့ပေါ်မှာအယုံကြည်မရှိတဲ့သဘောမျိုးဖြစ်လာပြီးအထွေထွေရွေးကောက်ပွဲကျင်းပပေးဖို့ဖိအားကိုဝန်ကြီးချုပ်မူဟစ်ဒင်ကျင်းဆိုင်ရနိုင်ပါတယ်ဖိလစ်ပိုင်နိုင်ငံအတွင်းအလှည့်အမြန်ရွေ့လျားဝင်ရောက်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းမိုလာဗီကြောင့်နိုင်ငံတောင်ပိုင်းခရိုင်အတွင်းကထောင်ထဲချတဲ့ရွာသားတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်။မုန်တိုင်းသိမ့်တဲ့ရွာတွေမှာရေဖုံးလွှမ်းသွားပြီးခေါင်းမိုးတွေလန်ထွက်သွားတာသစ်ပင်တွေနဲ့ဓာတ်တိုင်တွေလဲကျကုန်တာတွေကြောင့်မြို့ပေါင်းတော်များများမှလည်းရက်စစ်မီတွေပြတ်တောက်ကုန်ပါတယ်။တိုင်ဖုန်းမုန်တိုင်းကြောင့်တည်ဆုံးသူစီးရင်ထွက်ပေါ်မလာသေးပေမဲ့အ ਨੇ ဆုံးတစ်ယောက်ပျောက်ဆုံးနေပြီးရွက်လီနစ်လို့ပျောက်နေတဲ့ခုနှစ်ယောက်ကိုတော့ကယ်တင်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်တိုင်ဖုန်းမုန်တိုင်းဟာတနအီကို89မိုင်နှုန်းနဲ့တိုက်ခတ်ခဲ့ပြီးမလေးရှားနိုင်ငံကနေတောင်တရုတ်ပင်လယ်ပြင်ဘက်ကိုပြန်ထွက်သွားတော့မယ်လို့အစိုးရရဲ့မိုးလေဝသနဲ့ဇလဗေဒဌာနကခန့်မှန်းထားပါတယ်။အ ਨੇ ဆုံးရွာသား 2,000 ခွဲလောက်ကိုနေရာရွှေ့ပြောင်းပေးခဲ့ရပြီး 2,000 လောက်ကကျောင်းတွေနဲ့အစိုးရအဆောက်အဦတွေမှာခိုလုံနေကြရတဲ့အကြောင်းအရက်ဖက်ကာကွယ်ရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ ဥရောပနဲ့အမေရိကန်ပြည်ထောင်စုတလွှာကိုဗစ် -19 ကပ်ရောဂါကူးစက်ပြန့်နှံ့မှုနှုန်းပြန်ပြီးအရှိန်မြင့်လာနေတာကြောင့်ယင်းနှီးမြှုပ်နှံသူတွေအတွက်ဝေခွဲမရဖြစ်နေချိန်မှာတနင်္လာနေ့ရဲ့အာရှအစုရှယ်ယာဈေးကွက်တွေလည်းအမျိုးမျိုးကွဲပြားနေပါတယ်ဂျပန်နိုင်ငံရဲ့နီကီအညွန့်ဂိမ်းဟာဒီကနေ့22မှတ်ကျဆင်းသွားခဲ့ပေမဲ့ရာဂိုင်းနှုန်းအဖြစ်တော့ကျဆင်းသွားတာမရှိပါဘူး။ဩစတြေးလျနိုင်ငံရဲ့ S&P ASX အညွန့်ဂိမ်းကတော့3.1% ရာဂိုင်းနှုန်းဆုံးရှုံးခဲ့ပြီးတောင်ကိုရီးယားရဲ့ KOSPI အညွန့်ဂိမ်းမှာတော့3.9%အထိကျဆင်းသွားပါတယ်။ဟောင်ကောင်ရဲ့ဟန်ဆန်အညွန့်ဂိမ်းက3.5ရာခိုင်နှုန်းမြင့်တက်ခဲ့ပြီးထိုင်ဝမ်က TSEC အညွန့်ဂိမ်းကလည်း10မှတ်တက်ခဲ့ပေမဲ့ရာခိုင်နှုန်းတော့ပြောင်းသွားတာမရှိပါဘူး။ညနေနှောင်းပိုင်းမှာရှန်ဟိုင်းက Composite အညွန့်ဂိမ်း3.8ရာခိုင်နှုန်းကျဆင်းခဲ့ပြီးအိန္ဒိယမွန်ဘိုင်းရဲ့ Sensex အညွန့်ဂိမ်းကလည်း1ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ရွှေရောင်းဈေးကအမေရိကန်ဒေါ်လာ1,898.23 ဖြစ်ပြီး3.3ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။အမေရိကန်ယန်နဈေးဟာ1.3ရာခိုင်နှုန်းရော့ကျခဲ့ပြီးဒဇီကိုအမေရိကန်ဒေါ်လာ38.93ဈေးနဲ့ရောင်းခဲ့ပါတယ်။အမေရိကန်ရဲ့အထက်အစုရှယ်ယာကုမ္ပဏီကြီး3ခုရဲ့ကြိုတင်ရောင်းဝယ်တဲ့ဈေးကွက်လည်းဇက်တိုက်အရှုံးပြနေပါတယ်ရှင်။ဒီအမေရိကန်တန်ရဲ့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်ပြီးမြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်နိုင်ကြပါပြီရှင်
။ကမ္ဘာမှာကိုဗစ်ရောဂါကူးစက်မှုဒုတိယအများဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံကကာကွယ်ဆေးထုတ်လုပ်မဲ့အစီအစဉ်မှာပူးပေါင်းပါဝင်ဖို့ကန့်လန့်ချက်ကိုမြန်မာနိုင်ငံကလက်ခံလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါကိုဗစ်ကရောဂါကာဝယ်ဆေးထုတ်လုပ်ဖြန့်ဖြူးဖို့အိန္ဒိယနိုင်ငံသား၏အတွင်းဝင်ရဲ့မကြသေးခင်ကမြန်မာပြည်ခရီးစဉ်အတွင်းကန့်လန့်ချက်ကိုမြန်မာတောင်ရှိသူတွေကလက်ခံခဲ့တဲ့အကြောင်းတုံ့ပြန်လိုက်တာပါ။အိန္ဒိယနိုင်ငံကဆေးထုတ်လုပ်မဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်မဲ့အကြောင်းတုံ့ပြန်ထားပြီးအသေးစိတ်ကိုတော့မဆွညွှတ်ရသေးဘူးလို့လည်းမြန်မာနိုင်ငံသား၏ဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်ကိုက VOA ကိုပြောပါတယ်။
ကျွန်တော်တို့ဘက်ကအစိုးရကတော့ joint protection ပေါ့နော်ပုံမှန်လဲထုတ်တော့ဖို့ပေါ့လေအဲ့ဒီဟာနဲ့ပူပေါင်းဆောင်ရွက်မယ်ဆိုပြီးတော့သူတို့ရဲ့ proposal ပေါ့လေကျွန်တော်ပြန်ကြားထားပါတယ်အသေးစိတ်ကတော့သူတို့လည်း trial ပေါ့နော်စမ်းသပ်ပြီးတော့ဟိုလုပ်နေတယ်အဲ့တော့ကျွန်တော် joint protection ထုတ်ဖို့ဆိုပြီးတော့စိတ်ဝင်စားတယ်ဆိုပြီးတော့ကျွန်တော်တို့အစိုးရကတော့သူတို့ဘက်ကိုပြန်ကြားထားတော့ကျွန်တော်တို့နိုင်ငံသားရေးဘက်ကတော့ coordinate လုပ်ပေးပြီးပေါ့နော
်အိန္ဒိယနိုင်ငံသားရေးအတွင်းဝင် Harsh Shrinla ရဲ့အော်တိုဘာ9ရက်မြန်မာနိုင်ငံခီးစဉ်မှာကိုဗစ်ကာဝယ်ဆေးထုတ်လုပ်ဖြန့်ဖြူးရမှာပူပေါင်းပါဝင်ဖို့ကံလန်းခဲ့တယ်လို့ကိုဗစ်ရောဂါကုသရာမှာလက်ရှိအသုံးပြုနေတဲ့ Renan Silver အထူးဆေးအလုံး3000ကိုလည်းနိုင်ငံတော်အတိုင်းပင်ခံဒေါန်ဆန်းစုကြည်ကပေးအပ်ခဲ့ပါတယ်။မြန်မာနိုင်ငံကိုဗစ်ကာဝယ်ရေးအတွက်အမေရိကန်ဒေါ်လာ1000ကိုလည်းအိန္ဒိယအစိုးရကကူညီထားပါတယ်။ကိုဗစ်ကာဝယ်ဆေးကိုနိုင်ငံတော်တော်များများမှာနောက်ဆုံးအဆင့်အနေနဲ့စားသတ်နေရပြီးရှိပေမဲ့လည်းတရားဝင်အသိမှတ်ပြုထုတ်လုပ်သုံးစွဲရဲ့အဆင့်ကိုတော့မရောက်သေးပါဘူး။ကိုဗစ်ကာဝယ်ဆေးထုတ်လုပ်ရေးပူးပေါင်းဆောင်ရွက်မဲ့အစီအစဉ်အတွက်နှစ်နိုင်ငံတောင်ရှိသူတွေပြီးခဲ့တဲ့အပတ်ကအွန်လိုင်းမှာပရမာဆုံးအကြိမ်တွေ့ခဲ့ပြီးပူးကျွေးထုတ်လုပ်ရေးနဲ့ဖြန့်ဖြူးရေးအလားအလာတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံဟာကိုဗစ်ကာရောဂါကြောင့်သေဆုံးသူ3,000ကျော်ကူးစက်ခံရသူ9,800ကျော်ရှိနေတယ်လို့မြန်မာနိုင်ငံမှာတော့သေဆုံးသူ1,000ကျော်ကူးစက်ခံရသူ4,000ကျော်ရှိနေပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ထပ်ပါဖူယိုရဲ့အတွက်တရင်ပြပို့လိုက်တာပ
ါကောဝေကယောဂါကြုံနေရချိန်မှာပဲကွန်ထရောလုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုလိုက်တာကြောင့်ယောဂါကုသမအန္တရာယ်ကိုကာကွယ်နိုင်အောင်ပြင်ဆင်ထားကြဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါကဲယောဂါကြောင့်အိမ်ပြင်မထွက်ရအမိတ်ထုတ်ထားပေမဲ့ကျန်းမာရေးတတ်မှတ်ချက်တွေနဲ့ကန့်ညီတဲ့ကုန်ချမ်းယူကုန်ချောပေးလက်ခလာစာလုပ်ငန်းတွေကိုပြန်လည်လုပ်ကိုင်နိုင်ကြောင်းကျန်းမာရေးဝန်ကြီးဌာနကခွင့်ပြုလိုက်ပေမဲ့ယောဂါကူးစက်မှုတွေမဖြစ်အောင်ပြင်ဆင်ထားဖို့ကျန်းမာရေးပညာရှင်တွေသတိပေးနေကြတာပါယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်တခြားဒေသတွေမှာပါကုန်ချမ်းယူကုန်ချောပေးလက်ခလက်စားလုပ်ငန်း CMB ဝန်ထမ်းတွေအလုပ်သမားတွေလုပ်ငန်းခွင်ပြန်ဝင်ခွင့်ပြုလိုက်ကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကပဲကြေညာခဲ့တာပါဒါပေမဲ့လည်းကဲ့ယောဂါကူးစက်မှုအန္တရာယ်ရှိနေစေဖြစ်တာကြောင့်လုပ်ငန်းခွင်မှာကျန်းမာရေးစစ်ဆေးနိုင်မဲ့ဆရာဝန်တွေထားရှိပြီးပုံမှန်စစ်ဆေးတည်တယ်လို့လည်းပြည်နာကူးစက်ခန်းတာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
ေးကန်းပေါ့နော်အဲဆရာဝန်ကကိုပိုင်ဆရာဝန်နေနဲ့ဒီအပိုင်းတွေကိုထားဖို့လိုအဲဝန်ထမ်းရောက်ရကြတဲ့ပြုံတွေပေါ့နော်အဲရ200 300လောက်ရှိနေဆိုရင်တော့အဲဒါဆရာဝန်တယောက်တော့ထားဖို့လိုတပတ်နှစ်ရက်သုံးရက်လောက်ပေါ့နော်အဲဒီနှစ်ရက်လောက်ပေါ့နော်ထားမယ်ဆိုရင်အဲဒီဆရာဝန်ကလာပြီးကြည့်မယ်ထားလာလို့လာကြည့်တာကြည့်မယ်ကိုဗစ်တန်ရလူကဟုတ်ဟုတ်ဆုံးဖြတ်မယ်ပေါ့နော်ဆုံးဖြတ်ပြီးတော့ကဲဟုတ်တယ်ဆိုတာချင်းတော်တာလေးနေမြလုံးလို့ရအောင်ပါတော့
ကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစည်းအဝေးဗဟိုကော်မတီကလည်းဒီလထဲမှာပဲကျန်းမာရေးအစီအတ်မှတ်ချက်နဲ့ကိုင်းညီတဲ့ CMB ဆက်ရောအလုပ်ယုံတွေအသေးစားအလတ်စားလုပ်ငန်းတွေကိုပြန်လည်လောက်ကင်ခွင့်ပြုထားပါတယ်အလုတ္တမအချင်းချင်းရိုင်းပင်ကူညီရေးအဖွဲ့ LHEO အငင်းပွားမှုဖြည့်ရှင်ရေးတာဝန်ခံတော်ခခကတော့လုပ်ငန်းတွေပြန်ဖွင့်ဖို့တာဝန်ရှိသူတွေဘက်ကပြင်ဆင်မှုတွေအားနည်းနေတာတွေ့ရတယ်လို့ပြောပါတယ်
ဒီအစိုးရအဖွဲ့အနေနဲ့လည်းဒီလိုဆက်ရုံလုပ်ရုံနဲ့ပိတ်ဖို့ကိစ္စနဲ့ပတ်သက်လို့ရှိလို့ရှိရင်ဟိုအတက်တရောနဲ့ပေါ့နော်ကြိုတင်စီမံပြီးတော့ကြိုတင်ဆောင်ရွက်တဲ့ဒီကြိုတင်ဆောင်ရွက်မှုအားနည်းတယ်ဒီအရောက်တိုင်းအစိုးရအနေနဲ့ကအမှန်တကယ်ဆိုရင်ဒီလုပ်ရုံတွေဆက်ရုံလုပ်ရုံတွေပိတ်တဲ့ကိစ္စနဲ့ပတ်သက်တဲ့ဆိုရင်ကြိုတင်ပြီးတော့မှဆွေးနွေးတိုင်ရင်ပြီးတော့ပါပေါ့နော်အချိန်မီအချိန်နဲ့တည်ငြိမ်နေပေါ့နော်တိကျကြတာရဲ့အမိထုတ်ပြန်ချက်တွေကိုထုတ်ပြန်ပေးဖို့လိုပါတယ်ရှင
်။ကိုဝေကတ်ယောဂကုသမှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းလုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုလိုက်တဲ့အတွက်လူအများနဲ့လုပ်ကိုင်တဲ့လုပ်ငန်းခွင်တွေမှာကုသမှုတွေကြုံရမှာကိုလည်းအလုပ်သမားရေလှှရှားသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေစိုးရိမ်နေပါတယ်။ကျန်းနာကုစေခန်တာဝန်ခံတောက်တာကျော်မင်းထွန်းကတော့လုပ်ငန်းခွင်မှာသွာလာလှှရှားမှုတွေကိုတရိပ်ထားဖို့လိုတယ်လို့ပြောပါတယ်။
ကျွန်တော်ဆက်ရုံအလုပ်ရုံကကျတော့ဒီကအခုပြန်လဲပတ်နေပြီပေါ့နော်ပြန်ပတ်နေပြီဆိုတော့အခုကအထူးသဖြင့်ဒီကဖြန်းလာမှုကိုရှိအောင်ဒီကကြိုးစားရမယ်အဲမှာတယောက်ကဖြန်းရင်အမဆက်ရုံအလုပ်ရုံကဒီကပြဿနာလူကအများကြီးနဲ့လုပ်လို့ရတယ်လို့လို့ကတော့တယောက်က positive ဟိုထွက်သွားခဲ့ရင်အမအကုန်လုံးဖူးဆက်နိုင်ခြင်းရှိတယ်ပေါ့နော်ဒီကဆောင်းရယ်ဆောင်းရယ်နေတဲ့အကြောင်းဖြစ်လာတက်လာတော့အပြင်မဆက်ဘဲဆက်ရုံဝင်အပြင်ပြင်ပမဆက်ဘဲနဲ့အဲ့ဒီထဲမှာပဲနေပြီးတော့လုံလုံနိုင်တော့ပိုးဆင်ပြေးနိုင်တယ်ပေါ့နော်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာရကတည်ဆုံသူထောင်ခန့်နဲ့ကူးစက်သူတောင်ခန့်အထိရှိလာနေပေမဲ့လည်းစီးပွားရေးအရထိခိုက်မှုတွေကြီးမားနိုင်တာကြောင့်လုပ်ငန်းတွေပြန်ဖွင့်ဖို့လိုအပ်တဲ့ဆိုပြီးတော့လည်းတာဝန်ရှိသူတွေပြောဆိုနေကြပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်
ပါရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ကိုဗစ်ကပ်ရောဂါကာလအတွင်းမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးဖို့အခက်အခဲရှိသူတွေကြိုတင်မဲပေးနိုင်အောင်ပြင်ဆင်ထားတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအိတ်တနာထွန်းပါကပ်ရောဂါကူးစက်မှုအများဆုံးကြုံနေရတာကြောင့်အိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းအပါအဝင်နိုင်ငံအဝန်းမှာကြိုတင်ဆန္ဒမဲပေးနိုင်အောင်စီစဉ်နေတယ်လို့ကော်မရှင်တာဝန်ရှိသူတွေကပြောပါရယ်ကြိုတင်မဲတွေကိုတော့လာမယ့်ကြာသပတေးနေ့ကစလို့ရွေးကောက်ပွဲမတိုင်ခင်တရက်အလိုနိုဝင်ဘာ9ရက်နေ့အထိခွင့်ပြုသွားမှာဖြစ်တယ်လို့လည်းကော်မရှင်တာဝန်ရှိသူတွေကပြောပါရယ်ကပ်ရောဂါကြောင့်အိမ်မှာပဲကြိုတင်မဲပေးခွင့်ပြုထားတဲ့အသက်60နဲ့အထက်အသက်ကြီးပိုင်းတွေနာမကျန်းသူတွေအပြင်ကိုဗစ်တန်တရားနဲ့ကော်ရတီးဝင်နေရသူတွေခန့်မှန်းခြေ2000ဝန်းကျင်လောက်ကိုကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီကြိုတင်မဲတွေကောက်ယူဖို့စီစဉ်နေတယ်လို့လည်းရန်ကုန်တိုင်းတောင်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းလှိုင်ကပြောပါရယ
်ကျွန်တော်တို့က CL Home Unit တွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်အိမ်တိုင်းအရောက်အိမ်တိုင်းရောက်ကျွန်တော်တို့ကတောက်ရောက်ပြီးတော့ကောက်ခံရပါလေအဲ့ဒီမှာရကြေးနေနေနဲ့အစုခွဲတွေစုခွဲမယ်စုခွဲပြီးတော့ဟဲ့သူတို့ဟိုကျင်းညာထားတဲ့ရန်နေပေါ့ဗျာ။တော့ဇွာရီပေါ့နော်။အဲ့ဒီကိုကျွန်တော်တို့ကိုတိုင်းကိုကြတော့ပြီးကောက်ပါပါ။ကျွန်တော်တို့60ကျော် ရဲ့နောက်တစ်ခါပေါ့နာမကျန်းသူတွေပေါ့နော်ကျွန်တော်တို့အဲ့ဒီမှာတစ်ခါတည်းကျွန်တော်တို့ကောက်ပါပါအနည်းဆုံး5ယောက်ပေါ့နော်အဲအနည်းဆုံး5ယောက်ရှိတယ်အုပ်စုအဖွဲ့နဲ့ကျွန်တော်တို့ဒီနေ့လောက်ထားတာပေါ့နော်ဒီနေ့တင်လဲကျွန်တော်သွားပြီးတော့ကောက်ပါမှာ
ကက်ယောဂကူဆတ်မှုရှိမရှိစောင့်ကြည့်စစ်ဆေးခံနေရသူတွေကြိုတင်မဲကောက်ယူရမှာတော့ကျန်းမာရေးဝန်ထမ်းတွေပါအကူအညီပေးဖို့အစီအစဉ်ထားတယ်လို့လည်းခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းလိုင်ကပြောပါတယ်
အဲ့ဒီကွန်ဒစ်စင်တာတွေကြတော့ကျွန်တော်တို့အဲအခုခွေအများကြီးတော့မသွားဘူးပေါ့ဗျာကျွန်တော်ကော်မရှင်ဖွဲ့ဝင်တစ်ယောက်နော်ကော်မရှင်ဖွဲ့ဝင်တစ်ယောက်ကနေပြီးတော့သမတ်တာတဲ့စင်တာတွေကိုသွားပြီးတော့အဲကျွန်တော်တို့အဲမဲပေးဖို့ဒီတမဲပေးဖို့ဆန္ဒရှိရှိကျွန်တော်အရင်နည်းနေလေနေပြီးတော့ဆန္ဒရှိတယ်ဆိုလို့ရှိရင်တော့အဲ့ဒီတော့ကျွန်တော်တို့ကတော့အဲ့ဒီကျွတ်တင်လဲဆိုထုတ်ပြလိုက်မယ်ဒါပေမဲ့အဲ့ဒီကျွတ်တင်တာတွေရဲ့ကျမ်းမာရေးတောင်းရှိတဲ့သူများနဲ့တစ်ဆင့်တော့သူတို့အလားတောင်းရပြရမှာပါဆန္ဒရှိတဲ့သူကိုပြေးပါဆိုလို့ရှိရင်ကျမ်းမာရေးတောင်းရှိတဲ့သူကလည်းပြေးပြနဲ့နော်ညပြေးလိုက်ပြီးတော့အဆင်ပြေပြီလားပြီးပြီဆိုရင်အဲ့ဒီဆန္ဒမဲတဲ့နော်အဲ့တဲ့ကိုပြန်ထက်ပြန်လာရင်အပေါ်ကနေတော့ပိတ်ပြီးပြီးကျွန်တော်တို့အဖွဲ့တွေကကော်မရှင်အဖွဲ့တွေပြန်ပြီးပေါ့နော်ရကန်ဆောင်ရပြရမှာဒါကျမ်းမာရေးတောင်းကန်လေးပေါ့နော်
ပဲခူးတိုင်းဒေသကြီးမှာလည်းရွေးကောက်ပွဲနေကြရင်မဲပေးဖို့အခက်အခဲရှိတဲ့ဝန်ထမ်းတွေအပါအဝင်ကြိုတင်မဲပေးခွင့်ရှိသူတွေဒီတစ်ပတ်ကစမဲပေးခွင့်ရကြမှာပါပဲခူးတိုင်းအတွင်းကြိုတင်မဲပေးဖို့ပြင်ဆင်နေတဲ့အခြေအနေကိုတော့တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအောင်မြင့်ကအခုလိုပြောပါဗျာ
29ရက်နေ့ကစပြီးကျွန်တော်ကြိုတင်စံနယ်မဲတွေရရင်သူကဒီ stay at home ဒေသကအကုန်လုံးအသက်60ကျော်တဲ့လူတွေအကုန်လုံးကိုကျွန်တော်ကကြိုတင်စံနယ်မဲနေမှာပဲပေးခိုင်းတာဖြစ်ပါ
ဟုတ်ကဲ့
တော့မလို့သူတို့ကျတော့ကျွန်တော်29နှစ်ရောက်ပြီးတော့ဆောင်ရမှာဖြစ်ပါတယ်ဒီအဲ့ဒီရွေးကောက်ပွဲလုပ်တဲ့နေမှာမအားလက်တဲ့ဟိုဌာနဆိုင်ရာရှိတယ်နောက်တကရွေးကောက်ပွဲလုပ်တဲ့နေမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ကဟိုတာဝန်ထမ်းဆောင်ရမယ့်လူရှိဒီပုဂ္ဂိုလ်တွေဆိုရင်ကျွန်တော်29ရက်10လ2020ရနေပြီးတော့9နှစ်တီတာတင်ပြနာမည်ပြပိုင်နေရှိပါတယ်နောက်တာမန်ခုနလိုခီးသွားလာဖို့ရှိတဲ့အညတ်သားတွေအနေနဲ့ကတော့ကျွန်တော်တို့ဝင်းနေ6ရက်9ရက်2ရက်ပေါ့အဲတော့ပြီးတော့ကျွန်တော်ကျင်းပကနမဲပြည်ရမှာဖြစ်ပါတယ်ဒါရက်ွက်ကြော်ပြီးရက်ွက်ဝဲကော်မရှင်ပေါ်ပေါ်ရင်းမှာကျင်းပကနမဲပြည်ရမှာဖြစ်ပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာမဲပေးတဲ့လုပ်ငန်းစဉ်တွေကိုကိုဗစ်ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းစဉ်တွေနဲ့အညီဖြစ်စေဖို့ဆောင်ရွက်နေတယ်လို့မနေ့ကပဲသတင်းထုတ်ပြန်ထားပါတယ်မေဆနာရှင်တွေအနေနဲ့လည်းကက်ယောဂါကာလမှာနှာခေါင်းစီးတက်တာတဦးနဲ့တဦးသတ်မှတ်အကွာအဝေးအတိုင်းခက်ခွာခွာနေတာစတာတွေအပါအဝင်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့လည်းတိုက်တွန်းထားပါတယ်ရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
စီရင်တင်မာနေစေရခိုင်ပြည်နယ်ရသိတောင်မြို့နယ်မှာသမရုံနဲ့ရခိုင်လက်နက်ကန်ရေးအဖွဲ့တို့ကြားဒီကနေ့မနေ့တိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါမကြာသေးခင်ကဆက်လို့မြန်မာစစ်တပ်နဲ့အေအေအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရသိတောင်မြို့နယ်မှာဒီနေ့မှလည်းတိုက်ပွဲဆက်စပ်ဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတွေနဲ့အေအေအဖွဲ့ကပြောပါရယ်။ရသိတောင်မြို့နယ်ထဲအဖက်နန်းရွာတောင်ကျော်လမ်းနဲ့ကြောက်ပန်လူကျေးရွာနားမှာဒီနေ့အစောပိုင်းကတိုက်ပွဲ၃နေရာဆက်မလဲဖြစ်ပွားခဲ့တယ်လို့ CDB ကျေးရွာသားဦးကျော်မင်းကပြောပါရယ
်။မနေ့ခဏနာရီလောက်တည်းကဖြစ်တာကျောက်ပန်းတို့နဲ့ဇေဒီကျင်းလမ်းရှိတယ်မလား။မြေကြီးတောင်ဖြတ်ပြီးထောက်ထားတဲ့လမ်းလေကျောက်ပန်းတို့ဖက်ကနေပြီးအစ်ဒီဘက်ကိုဝင်လာတဲ့ဦးကျော်မင်းအဲ့ဒီမှာတနေရာဖြစ်တယ်။ကျောက်ပန်းတို့ဖက်ကနေဝင်လာတဲ့တက်ကစစ်ကြောင်တော့ဟောပေါ့ထုံခိုပြီးထိုက်တာပေါ့။နောက်ပြီးအဲ့ဒီတောင်ကျိုးထဲမှာရှိတဲ့တက်ကနေရာကြီးဆိုတဲ့နေရာမှာတခါတယ်။အဲ့တနေရာဖြစ်တယ်။ဒီဇေဒီကျင်းကတောင်ကအရှင်းမှာအနေချောင်းဆောင်တခါအကြီးကြီးတစ်ခုရှိတယ်။အဲ့ဒီတနေရာရေတုံးနေရာဖြစ်တာပေါ့
တိုက်ပွဲတွေဖြစ်ပွားတဲ့နေရာဟာရွာတွေနဲ့အလှမ်းဝေးနေတာကြောင့်ရွာသားတွေထိခိုက်တံရရတာမရှိဘူးလို့လည်းပြောပါတယ်ကျေသိတောင်မြို့နယ်အထက်နန်းရွာတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတော့အေးရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်ဒုက္ခကကုလူပြောပါတယ်
ဒီနေ့ဒီအော်တိုဘလ26ရက်ဒီမနေ့9နာရီ28မိနစ်မှာဟိုရသေးတောင်မြို့နယ်အထက်နန်းရကျေးရွာရဲ့ဒီအနောက်ဖက်ပေါ့နော်တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။နောက်ပြီးလို့ရှိရင်ဒီနေ့အဲ့ဒီတိုက်ပွဲဖြစ်တဲ့နေရာပေါ့နော်ဒီရသေးတောင်မြို့နယ်အထက်နန်းရကျေးရွာရဲ့ဒီမြောက်ဖက်ဒီမီတာ300လောက်အကွာမှာလည်းပဲနောက်တစ်ကြိမ်တိုက်ပွဲထားပြီးတော့ဖြစ်တာရှိတယ်။ဒီမနေ့7နာရီ50မိနစ်လောက်မှာပေါ့
ဒီကနေ့မှလည်းချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးထိခိုက်မှု ကျွန်တော်တို့ကတော့မသိရှိသေးဘူးလို့ခိုင်လူခကဆိုပါတယ်ရတိတောင်မြို့နယ်ကတိုက်ပွဲတွေတွင်မြန်မာစစ်သားဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့ကြောင်းအေဖွဲ့ရဲ့ပြောဆိုချက်ကိုတော့တရားတည်မပြုနိုင်သေးသလိုရတိတောင်နဲ့ပလက်ဝါမြို့နယ်ကတိုက်ပွဲအခြေအနေကိုသိရှိဖို့မြန်မာစစ်သားပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး ဒီကနေ့မှလည်းရတိတောင်မြို့နယ်ထဲဒီရခိုင်လက်နက်ကန်ဖွဲ့နေရာယူထားတဲ့အောင်တာစီဂုံးဘက်ကိုမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အောင်တာစီဘက်မှာတော့လက်နက်ကြီးနဲ့ရတိတောင်ကနေလက်နက်ကြီးတွေထိသေးကနေပြစ်တာအဲဒါတော့နေကြရှိတယ်ဒီနေ့လည်းပြစ်ပြီးပြစ်နေတော့ပဲ။ရခိုင်ပြည်နယ်ကလက်နက်ကန်ပြစ်ခတ်တွေပါဝင်နိုင်ငံဝန်ကတိုက်ပွ များကျွန်တော်နိုင်ကွန်းအိမ် VUA အတွက်သတင်းပေးပို့တာဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပမယ့်ထွေထွေရွေးကောက်ပွဲညှိကျက်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်နေဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဒဲလူအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအသက်ဆင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်နေပေးသွားမှာဖြစ်ပါတယ်ရှင
်။ COVID ကရောဂါထိန်းချုပ်ရေးကြောင့်ရန်နာထားရတဲ့ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြောက်ရီမြို့ကြားကုန်သွယ်မှုတွေဒီကနေ့ပြန်ဆခဲ့ပေမဲ့အခက်အခဲတွေရှိနေသေးဖြစ်ကြောင်းပြောပြပါမယ်။ကျွန်မကမအေးပါဘူး။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြော့ပြန်ကူးစက်မှုတွေကြုံရပြီးတဲ့နောက်ထိုင်းနိုင်ငံနဲ့နေဆက်ကုန်သွယ်မှုတွေကိုပိတ်ထားတာသတင်းတစ်ပတ်ကျော်ကြာပြီးတဲ့နောက်ဒီကနေ့ပဲပြန်ဖွင့်ပေးလိုက်တာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံကကပ်ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေရှိနေသေးဖြစ်တာကြောင့်နှစ်နိုင်ငံကုန်သွယ်မှုတွေအပြည့်အဝမလုပ်နိုင်သေးပဲဖြစ်နေတဲ့အကြောင်းမြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါရယ်နှစ်နိုင်ငံနယ်စပ်မှာတီးတန့်ဇုံနယ်မြေတတ်မှတ်ပြီးကုန်သွယ်တဲ့အစီအစဉ်ကြောင့်ဆုံးရှုံးမှုတွေရှိနေတယ်လို့လည်းပြောပြပါရယ်
အဲ့မှာကုန်သွယ်မှုဆိုတဲ့အနေအထားမျိုးတော့မဖြစ်သေးဘူးပေါ့ဒီကျဲဆုံးချင်းချင်းဒါကွန်ပျူတာပြင်သွင်းပို့နိုင်အောင်တော့ဟိုစီမံဆောင်နေအောင်ဒီကုန်သွယ်မှုကအနည်းဆုံးချင်းတော့ကျွန်တော်ကဟိုဘက်ဒီကိုတော်နဲ့ဒီဘက်ကိုတော်ကျင်းတော့ချိန်မှကျွန်တော်ကတော့မှကွန်ပျူတာတင်တာရောကွန်ပျူတာချတာရောအဆင်ပြေတာရောမှာ
ဟုတ်ကဲ့
တော့ကျွန်တော်တို့ကဒီကိုတော့မှကြတော့သူလိုအပ်တဲ့ဟာပေါ့ကွန်တေနာလိုက်ဆိုလဲကွန်တေနာလိုက်မှချွေတာပေါ့ဒီကိုတော့နေကြတော့ကျွန်တော်တို့ကရိန်းနဲ့မှချွေတာပေါ့သူ့ကိုတော့နေမှကြသူ့ရဲ့ပစ္စည်းအမြင်အမြင်ပေါ်မူပြီးပေါ့ကလည်းမှာတာပေါ့
ဟုတ်ကဲ့
သူ့အကြလဲသူ့ကွန်ပျူတာမှာအဲလူငယ်လောက်ရတာရှိရအောင်ကြတယ်လဲဒီမှာလုံးကျွမ်းကျင်လောက်သားရှိတာပေါ့
ဟုတ်ကဲ့
သင်ရမလို့ချမယ်ပေါ့ဒါကကွန်ပျူတာတင်ချပေါ်မှာလေနောက်တစ်ပိုင်းကဘာရှိနေလဲဆိုတော့ကျွန်တော်ကဒီဒီရက်တုန်းကဘိုးတော်မရှိဘူးပါ့
။အခု
ကမရှိဘူးပေါ့။ဘိုးကမရှိတဲ့အတွက်မျိုးပူကြီးပြည့်စည်တဲ့ပစ္စည်းတွေကကျွန်တော်ကလူကြမယ်ပြည့်စည်နေပေါ်မှာ။ဒါကမိုးလာရင်မိုးထီလိုများတဲ့ပစ္စည်းတွေကပေါ်လူကြမယ်။ချို့ကြီးပြည့်စည်နေပေါ်မှာ။အလားတူပဲချို့ကနေတိုင်းမခံတဲ့ဟာလေးရှိတယ်။ဟုတ
်ကဲ့။
နောက်တစ်ခုကတော့အဓိကအဆိုးဆုံးက dangerous cargo ပေါ့။ dangerous cargo ဆိုတော့ကျွန်တော်တို့ဒီစက်သုံးစီလိုဟာမျိုး LPG လိုဟာမျိုး oxygen လိုဟာမျိုးပေါ့။အဲလိုဟာမျိုးကဲ့ရတော့အများကြီးများတယ်။
ဟုတ်ကဲ့
ခုကတော့လေမြေတူမခိုင်းတဲ့ပစ္စည်းတွေကပလတ်စတစ်တွေနေပြီးတော့တောင်းသွားတော့မှာအတုံးလို့အဆင်မပြေတော့ဘူးနောက်ကအစားတောက်တွေကိုလည်းမြေတူရဲ့ဆောင်ပြတ်ပြတ်တော့မှာ
ဟုတ်
ကဲ့ဒီစက်ကူပတ်ကင်းတွေပါတဲ့ဟာတွေစက်ကူလေးတွေတော့အလိုဟာမျိုးကြတော့လေမြေကြီးပစ္စည်းရပေါ့ဟောကျွန်တော်တို့ကကွန်ပျူတာပြင်ပို့ဖို့လည်းလုပ်ထားပြီးပြင်ပို့ဖို့လည်းလုပ်ထားပြီးဖြစ်လို့ risk ကြီးပြီးကျွန်တော်လုပ်ခဲ့ရတာ
哦
ဒီကလာလည်းအလိုပဲဒီတိုင်းတော့ဆိုတော့မဖြစ်မလို့ပြင်သွင်းပြင်ပို့အောင်လည်းဟာတော့ကိုပဲလုပ်နိုင်မှချိန်မျိုးပေါ်မှာဟုတ်
မြန်မာနိုင်ငံကကုန်တင်ကားမောင်းသမားတချို့မှာကိုဗစ်ကပ်ရောဂါပိုးကူးစက်နေတာကိုထိုင်းနိုင်ငံကစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားအဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မဲဆောက်မြဝတီကုန်သွယ်မှုတွေမှာရင်မောင်းတွေကိုထိုင်းနိုင်ငံကဝင်ဝင်ထုတ်ခွင့်တွေကန့်သတ်ထားတာပါရောဂါကူးစက်မှုအန္တရာယ်ကိုထိန်းချုပ်ဖို့ဒေသခံတွေတောင်းဆိုဆန္ဒပြခဲ့ကြတဲ့အတွက်နယ်စပ်တံတားကနေကုန်သွယ်မှုတွေကိုလည်းထိုင်းနိုင်ငံကယာယီပိတ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာကုန်သွယ်တွေရဲ့တောင်းဆိုမှုကြောင့်ကပ်ရောဂါထိန်းချုပ်ရေးလမ်းညွှန်ချက်တွေအရနယ်စပ်မှာကုန်သွယ်ရေးစုံနယ်တွေတတ်မှတ်ပြီးကုန်သွယ်မှုတွေပြန်ဆောက်ခဲ့ပါတယ်ဒါပေမဲ့လည်းလက်တွေ့မှာအခက်အခဲတွေဆ 送小年男母的过中年来讲，第一时间我变动得不，你妈阿那边你不干，他也那边你给我点点他话嘞。你先看门的，美利坚多啦，单方那趟我也老，工作不管嘛那事嘞，没扫描的，你在工作目的我变回来的没？现在你在的嘛咯，我们出的呢，工作目的我太难干啊，再来被他这批扒来先，这妈妈姨妈，他们妈你在干的，这人比不你了吧？
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့သတင်းပတ်အနည်းငယ်ပဲလိုတော့တဲ့အချိန်မှာပဲပထမဆုံးအချိန်မဲပေးခွင့်ရမယ့်လူငယ်တွေကြားမျှော်လင့်ချက်တွေစိုးရိမ်စိတ်တွေနဲ့ရှိုးထွေးနေတာကိုတွေ့ရပါတယ်။ကဲယောဂာနဲ့ကြုံနေရချိန်မှာပဲရွေးကောက်ပွဲကျင်းပဖို့အခြေအနေမပြေဘူးဆိုပြီးပယ်ဖျက်လိုက်တာတွေလည်းရှိနေတာကြောင့်လူငယ်မဲဆန္ဒရှင်တွေကြားသဘောထားတွေအမျိုးမျိုးရှိနေကြတာပါရွေးကောက်ပွဲပေါ်ပထမဆုံးမဲပေးခွင့်ရမယ့်လူငယ်တွေရဲ့သဘောထားအမြင်တွေကိုတော့ဒီတစ်ပတ်သတင်းထောက်မှတ်စုအစီအစဉ်မှာကျွန်မအင်တနာထွန်းကပြောပြပါမယ်ကဲယောဂာကာလကျင်းပမယ့်ရွေးကောက်ပွဲနီးလာတာနဲ့အမျှပထမဆုံးအချိန်မဲပေးခွင့်ကိုအသုံးချဖို့လူငယ်တွေကြားစိတ်အားထက်သန်နေကြသလိုမကြီးမရအခြေအနေတွေအပေါ်စိတ်ပြက်လက်ပြက်ဖြစ်နေသူတွေလည်းရှိနေပါတယ်။ရွေးကောက်ပွဲမှာကိုနှစ်သက်ရကိုစလဲကိုကိုယ်တိုင်ရွေးချယ်ခွင့်ရမယ့်အခွင့်အရေးကိုပထမဆုံးအကြိမ်အသုံးချရမှာဖြစ်တာကြောင့်မဖြစ်မနေမဲပေးမယ်လို့ပြောတဲ့သူကတော့ပြင်မနာမျိုးနေကကိုစိုးတီဟာပါ
။ဒီထက်လိုက်တဲ့မဲတမဲရလည်းမမသားဘူးလေ။တော့မှတာဝန်ရှိရပါတော့လူငယ်တယောက်နေနဲ့အဲဒီကောင်ရဲ့တာဝန်ရှိရတော့ကျွန်တော်တို့မဲဟိုတော့ကျွန်တော်တရားသိသိပြီးရောပေါ့နော်ကျွန်တော်တို့ရွေးချယ်လိုက်တဲ့အာမကံမှုတော့လိုပါပေါ့နော်အားကြောင့်ဒီတိုင်းတော့မဲပေးဖို့အရေးကြီးပါခင်ဗျာဟုတ်ဟောဘယ်လိုကြောင့်မဲပေးစင်လဲဆိုပေပေါ့ကျွန်တော်ပေးရတဲ့မဲကြောင့်ကျွန်တော်နောက်တက်လာမယ်ဆိုရပါပေါ့နော်ကျွန်တော်တို့ဘာဖြစ်လန်းနေပြီနေတော့ကျွန်တော်မှမျှော်လင့်ချက်တွေရှိရပါပေါ့နော်အဲရှိတတ်ပြီးတော့ကျွန်တော်တို့ဘာညာဟောတိုးတက်မှုဖြစ်လာနိုင်မယ်ကျွန်တော်တို့ဘွားတော့ကျွန်တော်ဘွားမှုဟောဒီနိုင်ငံတော့ပေါ့နော်နိုင်ငံမှုတိုးတက်မှုအဲတခြားနိုင်ငံတွေနဲ့ရှင်လိုက်ရင်ကျွန်တော်နိုင်ငံအဖက်ဖက်ကဟောဖွံ့ဖြိုးတိုးတက်လာအောင်ကျွန်တော်ဟိုဘယ်လိုလဲတိုးတက်လာအောင်လုပ်နိုင်မယ်လို့ကျွန်တော်ယုံကြည်ရဗျာကျွန်တော်အားကြောင့်ကျွန်တော်ဒီမဲတမဲကတော့နိုင်ငံသားတယောက်အနေနဲ့ကတော့အဲမဲတမဲအနေနဲ့ရေးကြည့်ရလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျဟုတ
်သူ့လိုပဲနိုင်ငံသားတယောက်ရဲ့အခွင့်အရေးနဲ့တာဝန်ကိုအသုံးချခွင့်ရဖို့မျှော်လင့်နေသူကတော့ပြည်မနာမျိုးနေရမှစိမ့်ပူပူနိုင်ဖြစ်ပါတယ
်ဒီပဲကြောင့်ပဲတိုင်းပြည်လည်းကြောင်းရဲသွားနိုင်တယ်အားကြောင့်ဒီမဲတခါအရေးအကြီးကြီးပါတယ်ဒီမတို့အနာဂတ်ကိုမျှော်တိုင်းပြည်နာတော့ဘောအတွက်မဲမဲဟိုဘောတော့လောကစိတ်ချာစဉ်းစားပြီးပေးတင်တယ်ပေါ့ဒါပိုင်းမျှော်တို့ရောပညာကြီးရောပိုင်ခွန်လန်းနေအလုံးအတွက်ပြောင်းလဲသွားဖို့အတွက်မဲဆောင်ပါရဲ့ဟောရေးကြည့်ရပေါ့ဒါကြောင့်မဲကိုတည်ထားပြီးဆင်းရဲပြီးဖြစ်ပါတယ်
လာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပြီးအသက်18နှစ်ပြည့်လို့ပထမဆုံးမဲပေးခွင့်ရှိသူအရေအတွက်က5တန်းကျော်ရှိပါတယ်ဒါပေမဲ့လည်းတိုင်းနဲ့ပြည်နယ်6ခုကမဲဆန္ဒနယ်မြေတချို့မှာလွတ်လပ်မျှတတဲ့အခြေအနေတွေမရှိတာကြောင့်မဲဆန္ဒရှင်တတန်းကျော်မဲပေးခွင့်မရမဲ့အခြေအနေနဲ့လည်းရင်ဆိုင်နေရတာပါလနကိုင်ပရိပခတွေကြောင့်လုံချုံရေးစိုးရိမ်ရတဲ့အခြေအနေအောက်မှာရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုဖျက်သိမ်းထားရတဲ့ရခိုင်ပြည်နယ်အမ်းမြို့နယ်ကမှစိုးစံနာလေးကတော့ပထမဆုံးအကြိမ်မဲပေးနိုင်မယ့်အခွင့်အရေးဆုံးရှုံးရမှာဖြစ်တဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်နေပါတယ်
။ဖတ်ဆိုင်ပုဒ်တာတယောက်အနေနဲ့ဘာပြောချင်လဲဆိုတော့ဒီပေါ့နော်အဲမိန်းလာဆောင်မဲ့နေ့လက်ချက်မဲ့ဒီရွေးချယ်ရေးခါမရဲ့သူတို့ကတိတ်ဆုံးတော့သူတို့ခံစားရတယ်ဘာလို့လဲဆိုတော့သူတို့ကတိတ်ဆုံးတော့ဆိုတော့ကိုယ်ပါမုန်းဆုံးမဘွားနေပဲကျန်ခဲ့ရမလို့လို့ကိုကအပြူပွားနေပဲပြစ်ဖြစ်ရမလို့အဲ့လိုမျိုးဖြစ်သလိုခံစားရတယ်အခုကမဲပြိမဲ့ရေးကလည်းရွေးပြီးပြီကိုနာမည်ကလည်းမဲဆင်းမှာပါပြီးတော့ပြီကိုရဲ့မဲပြိမဲ့အခွင့်အရေးကိုလည်းကိုကအသုံးချမယ်လို့စိတ်ကူးပြီးပြီအဲ့ဒီအချိန်မှပဲမဲရမပေးရတော့ဆိုတော့ကိုရဲ့မျောလေးချက်တွေအိမ်မက်တွေကြောက်ဆုံးသွားလို့ခံစားရတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာအခုဆိုရင်မြို့နယ်၄ခုမှာပဲရွေးကောက်ပွဲကိုအပြည့်အဝကျင်းပနိုင်တော့မှာပါရွေးကောက်ပွဲကျင်းပခွင့်ရမယ့်ရခိုင်ပြည်နယ်မန်အောင်မြို့နယ်ကကိုခန့်ဝေလင်းကတော့ပထမဆုံးအကြိမ်မဲပေးခွင့်ရမယ့်လူငယ်တယောက်အနေနဲ့လာမယ့်ရွေးကောက်ပွဲကနေအပြောင်းအလဲတွေထွက်ပေါ်လာဖို့လည်းမျှော်လင့်နေပါတယ်
။ပထမဆုံးမဲပေးမယ့်လူတယောက်အနေနဲ့စဉ်းစားချက်ကတော့ကျွန်တော်တို့လာမယ့်2020ရွေးကောက်ပွဲမှာစစ်မှန်တဲ့အဆိုအရပြက်ကိုလိုချင်တယ်။ဒီလူတွေအတွက်ကြည့်ရအဆိုအရပြက်ကိုလိုချင်တယ်။ကျွန်တော်တို့အထူးသဖြင့်တိုင်းသားဒေသတွေကိုကြည့်ရအဆိုအရပြက်ကိုလိုချင်တယ်။ပြီးတော့ဘာကြောင့်မဲပေးရလဲဆိုတော့ကျွန်တော်ပြောတဲ့အတိုင်းပဲ အပြောင်းလဲတစ်ခုလိုချင်တာကျွန်တော်တို့ကကျွန်တော်တိုင်းသားတွေကတကယ်ပြောင်းလဲမှုလိုချင်တာကျွန်တော်တို့နှစ်တည်းအများကြီးဖြတ်သန်းလာခဲ့ရပြီကျွန်တော်တို့တိုင်းသားတွေပေါ့မတရားမှုတွေခိနေမှုတွေအနိုင်ကျင့်မှုတွေတရားမျှတမှုရှိတာလည်းအများကြီးခံရတာဘူးအဲဒါကြောင့်ဒီ2020ရွေးကောက်ပွဲမှာကျွန်တော်တို့တိုင်းသားတွေအနေနဲ့ကောင်းမွန်တဲ့ဆိုတာတရားပြည်သူတွေကိုကြည့်ရဆိုတာတရားတိုင်းသားတွေကိုကြည့်ရဆိုတာတရားကိုလိုချင်လို့မဲ့ပြရအောင်လို့ကျွန်တော်ကတော့ပြောတယ
်ကိုဗစ်ကရောဂါကူးစက်မှုတွေကြောင့်သွန်လာလှုပ်ရှားမှုတွေဆက်လက်ကန့်သတ်ထားရတဲ့အချိန်မှာကျင်းပမဲ့ရွေးကောက်ပွဲဖြစ်တာကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်ရွေးကောက်ပွဲတာဝန်ရှိသူတွေကတော့ကက်ရောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာအန္တရာယ်ကင်းကင်းမဲ့ပြနိုင်အောင်ပြင်ဆင်နေတယ်လို့ပြောဆိုထားပါတယ်ဂျပန်နိုင်ငံမှာကြောင်းတက်နေတဲ့ကိုကျော်ဆန်းဟင်းကတော့ကက်ယောဂါကြောင့်ကျောင်းတွေနာထားရလို့မြန်မာနိုင်ငံကိုပြန်ရောက်နေတော့ကြုံရတဲ့ရွှေကောက်ပွဲမှာယောဂါကူးစက်မဲ့အန္တရာယ်ကိုစိုးရိမ်နေမဲ့လဲမဲပေးဖို့စိတ်အားထက်သန်နေပါတယ်
။တစ်ချက်စိုးရိမ်မိတာတော့ဟိုလူတွေအများကြီးနဲ့သွားပြီးတော့တန်းစီပြီးတော့မဲပေးရမယ်ဆိုတော့တစ်ချက်အဲကိုဗစ်နဲ့ပတ်သက်ပြီးတော့နည်းနည်းတော့စိုးရိမ်မှုရှိပါတယ်။ဒါပေမဲ့လည်းပထမဆုံးမဲပေးရမှာဆိုတော့စိတ်တကြောမိပါတယ်ပေါ့။
လာမယ့်ရွေးကောက်ပွဲမှာပထမဆုံးမဲပေးခွင့်ရမယ့်လူငယ်တွေစိတ်အားထက်သန်မှုတွေရှိနေပေမဲ့ယောဂကူးစက်မှုတွေအပါအဝင်စိန်ခေါ်မှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာစိန်ခေါ်မှုတွေလည်းရှိနေပါတယ်။ရွေးကောက်ပွဲစောင့်ကြည့်အကဲခတ်တဲ့အဖွဲ့တစ်ခုဖြစ်တဲ့မြို့မြမဖောင်ဒေးရှင်းကအမှုဆောင်ညွှန်ကြားရေးမှူးမမျက်နှာတင်ကတော့ရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရမယ့်လူငယ်တွေရဲ့အခွင့်အရေးထိခိုက်တာဟာကြီးမားတဲ့ဆုံးရှုံးမှုဖြစ်နိုင်တယ်လို့မြင်ပါတယ်
။ပထမဆုံးဖြစ်တဲ့အတွက်စိတ်ထုတ်ရှားမှုလည်းရှိတယ်။နောက်သူတို့စဉ်းစားတာပေါ့နော်ဒါပေးပါတီကိုပေးရမလဲ။ဒါပကုစတဲ့လောင်းနေရဘသူတွေရှိတယ်ဘာညာဆိုတာလူငယ်ဆိုတာလက်တက်စူးစမ်းလို့ရစိတ်ရှိတယ်ပေါ့နော်။အဲ့လိုမျိုးအချိန်မှာဒါသူတို့မဲပေးခွင့်နဲ့ဆုံးရှုံးသွားမယ်ဆိုရင်သူတို့ကဒါဒီမိုကရေစီစနစ်ကိုအယုံကြည်ကင်းမဲ့သွားတာတွေဖြစ်နိုင်တာပေါ့နော်။အန္တရာယ်တော့မထူးပါဘူးဆိုတဲ့ဟာမျိုးတွေဖြစ်လာမယ်။နောက်ပြီးတော့ဒီလူငယ်တွေကြားထဲမှာဒါ no vote ဆိုတဲ့ကိစ္စတွေဒါဖြစ်လာမယ်ပေါ့နော်။ဒါကဘာလို့လဲဆိုတော့ဒါသူတို့ကဒါစနစ်တစ်ခုကိုယုံကြည်နေတယ်။ဒါသူတို့ယုံကြည်လောက်အောင်သူတို့ကိုပံ့ပိုးမှုတွေရှိနေတယ်ဆိုရင်တော့ဒါဒီလိုအခြေအနေမျိုးတွေမရှိဘူး။ဒါဟာဒါကျွန်မထင်တယ်မဲပေးခွင့်တစ်ခုတည်းဆုံးရှုံးသွားတာတွေမဟုတ်ဘဲနဲ့ဒါလူငယ်တွေအတွက်ပြောမယ်ဆိုရင်တော့သူတို့ရဲ့ဒီဒီမိုကရေစီနဲ့ပတ်သက်တဲ့ယုံကြည်ချက်တွေကိုပါဒါရိုက်ချိုးလိုက်တယ်လို့ဖြစ်တယ်ပေါ့နော်ကျွန်မအနေနဲ့ကတော့အဲ့လိုပဲထင်တယ
်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးတော့မဲပေးခွင့်ရှိသူက38တန်းကျော်ရှိမယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းကက်ယောဂကာလအသွာလာကန့်သက်ထားတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာထိခိုက်နိုင်တယ်လို့ခန့်မှန်းနေကြသလိုပထမဆုံးအကြိမ်မဲပေးခွင့်ရမယ့်လူငယ်တွေမဲပေးခွင့်ဆုံးရှုံးမှာရွေးကောက်ပွဲမှာပထမဆုံးအကြိမ်ရှင်ပြိုင်ကြမယ့်လူငယ်တွေအခွင့်အရေးထိခိုက်မှာစိုးရိမ်ရတဲ့အခြေအနေတွေရှိနေတယ်လို့လည်းအကဲခတ်တွေကသတိပေးနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းထောက်မှတ်စုအစီအစဉ်မှာတင်ပြလိုက်ရပါတယ်ရှင်။ကျွန်မအိတ်သနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
မင်္ဂလာပါသောတာရှင်များရှင်ကျမသင်္ကီထိုက်ပါစီးပွားရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တဲ့ကပ်ဘေးကာလအတွင်းလုပ်ငန်းရှင်အတော်များများကလူမှုကွန်ရက် Facebook ပေါ်ကနေဓာတ်ရိုက်လွှင့်ရောင်းချမှုလိုမျိုးဈေးကွက်ထိုးပေါက်လာတာကိုခက်မြန်မြန်ပြောင်းလဲလာနေကြပါတယ်ဒီအပြောင်းလဲကကပ်ဘေးအလွန်စီးပွားရေးလုပ်ငန်းအခင်းအကျင်းတွေအထိပြောင်းလဲသွားနိုင်ပါပြီလားဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာစူးစီးတင်ပြထားပါတယ်ရှင်ကပ်ဘေးကာလအတွင်း Facebook လူမှုကွန်ရက်သုံးပြီးဓာတ်ရိုက်လွှင့်ရောင်းချနေကြတဲ့အထက်မှာသိန်းရာနဲ့ထောင်နဲ့ချီအရောင်းအဝယ်ဖြစ်တယ်လို့ဆိုကြတဲ့ငွေပိုမှဝယ်စားလေရှိတဲ့လက်ဝယ်ရတနာဈေးကွက်ကအတော်လေးထင်သာမြင်သာဖြစ်လာပါတယ်
။ပြန်မြသဘောဖြင့်ပြောမယ်ဆိုလို့ရှိရင်တော့အခုကရတနာလုပ်ငန်းကောင်းတယ်ဆိုရင်ဒါစီးပွားရေးလုပ်ငန်းကမှပြီးမှအဆင်ပြေတယ်လို့ပြောလို့ရတယ်ပေါ့နော်။တခြားလုပ်ငန်းတွေလည်းကောင်းနေလို့ဒါရတနာဝယ်နိုင်တာပေါ့နော်။အဲ့ဒီသဘောကိုလည်းဟိုတွက်ဆလို့လည်းရပါတယ်ရှင်
။မန္တလေးအခြေဆိုင်ဒဇင်ပန်းဆင်ရွှေရတနာဆိုင်ရှင်ဒေါ်စုမွန်တူပါသူကတော့ Facebook ကနေလက်ဝတ်ယတနာတွေဆက်ရောင်းတာသတင်းနှစ်ပတ်လောက်ပဲရှိသေးပေမဲ့စိုင်းဖွင့်တဲ့အချိန်တုန်းကထက်တောင်မှအရေးအတွက်အဖြစ်အရောင်းသွက်တယ်လို့ပြောပါတယ်
။ကျွန်တော်တို့ရောင်းတဲ့ပစ္စည်းတွေဆိုလို့ရှိရင်အခု200 300ပတ်ဝန်းကျင်လောက်ကိုရောက်သွားပြီပေါ့နော်။ဒီနှစ်ပတ်အတွင်းမှာပဲဒီလအတွင်းမှာပဲကျွန်တော်တို့ပစ္စည်းအခု200 300လောက်ထိရောင်းနေရပါတယ်။နောက်တစ်ခုကဒီလိုမျိုးတောင်းကနန်းလေးတွေပဲအရင်ရောင်းတဲ့အခါမှာကျွန်တော်တို့မှာအမြတ်အားဖြင့်တော့နည်းပါတယ်။ဒါပေမဲ့အမြဲတမ်းအလုပ်ဖြစ်နေတော့ကိုယ့်ရဲ့ brain ဆရာတွေကိုအလုပ်ပေးနိုင်တယ်။နောက်တစ်ခုကကိုယ့်ရဲ့ကြောက်သွေးဆရာတွေအလုပ်ရတယ်။ကိုယ့်စီကိုအမြဲတမ်းသွေးနေတဲ့ကြောက်ဟိုရောင်းဝယ်လုပ်တဲ့ကလေးတွေလူငယ်တွေအလုပ်ရတယ်
။ Facebook မှာနိုင်ငံကျော်ရုပ်ရှင်မင်းသမီး Academy ထက်ထမိုးဦးရဲ့ လက်ဝယ်ယတနာတင်ဆက်ရောင်းချမှုဟာဆိုရင်လေကျောင်းမြတ်ယတနာလုပ်ငန်းကြီးတစ်ခုလုံးအတွက်အကျိုးရှိစေတာလို့ဒေါ်စုမွန်တိုးကရှုမြင်ပါတယ်။ကျောင်းမြတ်ယတနာလုပ်ငန်းမှာအယောင်အဝယ်တက်လာတာကြောင့်လုပ်ငန်းနယ်ပယ်တဲ့ကလူတွေအတွက်လဲကပ်ဘေးကာလအတွင်းအလုပ်အကင်တွေရစေတာဖြစ်ပါတယ်။လက်ဝယ်ယတနာလုပ်ငန်းကဏ္ဍတစ်ခုတည်းတင်မဟုတ်ပါဘူး။စားတောက်ကုန်လုပ်ငန်းတွေအချက်အပြုတ်လက်ရာအကောင့်သူတွေရဲ့တပိုင်းတနိုင်ချက်ပြုတ်ရောင်းချမှုတွေဟာလဲ Facebook ပေါ်မှာခက်ဆိတ်ဆိတ်တွေ့လာကြပါတယ်။ကပင်းမတိုင်ခင်ကတည်းက Facebook လူမှုကွန်ရက်မှာလက်လီရောင်းချသူတွေရှိခဲ့ပါတယ်။အခုကပင်းကာလမှာပုံမှန်အပြင်ထွက်သွားလာလို့မရတဲ့မသင့်တော်တဲ့အခြေအနေမျိုးမှာမြန်မာလူလူချာအတွင်ကျဲဆုံးတုံးတဲ့လူမှုကွန်ရက် Facebook ပေါ်ကစမ်းသပ်ရောင်းချမှုတွေကနေဈေးကွက်ကပိုပြီးတော့ကျေပြန့်လာပါတယ်။ဒေါ်စုမွန်တိုးကအခုလိုဆက်ပြောပါတယ်
။ပရင်းစရာတယောက်ကိုမီကရိုမီတာစု3ယောက်နဲ့ဆုံးရှိရပေါ့နော်။ပရင်းစရာတယောက်ကိုမီကရိုမီတာစု3ယောက်ရှိရဆိုဒီမှာနဲ့လက်တွဲပြီးတော့အလုံးလုံးနေတဲ့ပရင်းစရာ6ယောက်လောက်ရှိတယ်။သူတို့ရဲ့နောက်မှာမီကရိုမီတာစုဟိုအယောက်20လောက်ရှိတယ်။ဒါဒီကျမရောင်းရတယ်ဆိုရင်တို့အယောက်20ပြည်လဲတာပေါ့နော်နောက်တစ်ခုကကျတော့ကြောက်တေပေါ့အထက်ထဲမှာထည့်တဲ့ကြောက်တေကလည်းကျမတို့မူးကုတ်မှာကြောက်သွေးတဲ့သူတွေအစင်ပြည်တယ်ကြောက်သွေးတဲ့သူတွေအစင်ပြည်တယ်ကြောက်ရောင်းတဲ့ပွဲစားတွေအစင်ပြည်တယ်ကြောက်ရောင်းတဲ့ကုန်သေးတွေအစင်ပြည်တယ်ပိုင်ရှင်တွေအစင်ပြည်တယ်ဝယ်ရတဲ့သူတွေအစင်ပြည်တယ်ပေါ့နော်အခုအမပြောသလိုမျိုးပေါ့ internet facebook media မှာဟိုထက်ထက်မုံဦးလို့အလိုမျိုး live stream ပြီးတော့ရောင်းတဲ့အခါမှာမင်းသမီးသူရောင်းတဲ့စိုင်းတွေအလုတ်ဖြစ်ရုံနဲ့မကအောင်တခြားပေါ့နော်တို့ live stream ပြီးတော့မှဒါကြောင့်မိုးကိုခေါ်ပြီးမရောင်းနိုင်တဲ့ဆိုင်တွေလည်းအလုပ်ဖြစ်ကြပါတယ်။မိုးကုတ်မှာရှိတဲ့ကြောက်သွေးတဲ့သူတွေလည်းအလုပ်ဖြစ်ကြတယ်။ပြောရမယ်ဆိုတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ဟိုတနိုင်ငံလုံးပေါ့နော်။ဟိုဒါဒီဖလန့်မိုးသွားတာပဲပေါ့ဒီရဲ့ effect ကပေါ့နော်။အဲဟိုဆိုင်ကသူလွှင့်ပြီးရောင်းပြီးတော့ဘာအယောင်လေးဘာကြောက်လေးရောင်းဆုံးကြောက်လေးတွေလူတွေတိလာတယ်။မိုးကုတ်ကြောက်လေးတွေလူတွေပို့ပြီးတော့သဘောကျလာတယ်ဝယ်လာကြတယ်ပေါ့နော်။
ကပင်းမတိုင်ခင်ကပုံမှန်လဲပတ်နေတဲ့အယောင်ဝယ်ဈေးကွက်ကုန်ပစ္စည်းဖြန့်ချီမှုဈေးကွက်ကကပင်းလွန်မှာပြောင်းလဲလာနိုင်ပါပြီလားဘသူတွေပြင်ဆင်ထားကြဖို့လိုပါပြီလဲဆိုရာကိုမန္တလေးမှာရုံးဆိုင်ပြီးအထက်မြန်မာပြည်တဝန်းကုန်ပစ္စည်းလက်ကားဖြန့်ဖြူးရေးလုပ်ငန်းကြီးဖြစ်တဲ့ UMT Trade Company Limited ရဲ့ Director ဦးကျော်မင်းသိန်းကိုမေးကြည့်ထားပါတယ
်ဥပမာပြောရမယ်ဆိုလို့ရှိရင်အခုမြန်မာပြည်မှာဆိုလို့ရှိရင် Micro ဆိုပြီးတော့ရောက်လာတယ်အဲ့လိုမျိုးဒီ International Pay လုပ်ထားတဲ့ဒီကုမ္ပဏီတွေဆိုလို့ရှိရင်တော့သူတို့စီမှာဒီ investment นี่ပါလာတဲ့အတွက်အရင် use size ရမလို့ပေါ့เนาะကျွန်တော်တို့ဒီ local margin တွေကြတော့ဒီ mass distributor တွေကြတော့ကျွန်တော်တို့မှာအဓိကဒီ investment background မရှိရတော့ကျွန်တော်တို့ကဒီလိုမျိုးသွားပြီးရင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်တခြားနေရာမှာကျွန်တော်တို့ဟိုရင်းနှီးမြှုပ်နှံလို့ရတာねဒီ technology ဘိုင်းကိုရင်းနှီးသွားပြီးတော့မြှုပ်နှံမယ်ဆိုလို့ရှိရင်ကျွန်တော်ထင်တာဟို technology ဘိုင်းကနည်းနည်းလိုအပ်သေးတယ်လို့အချိန်တိုးသေးတယ်လို့ကျွန်တော်ယူဆတယ်ပေါ့အကယ်၍ကျွန်တော်တို့က beauty industry လို့ဥမာတခြားဒီ furniture industry လို့တခြားဒီအဲ personal care industry လို့ medical product industry လို့အဲ့လိုမျိုး industry တွေကြတော့သူတို့ရဲ့ volume ကအဲ့လောက်ကြီးမများတဲ့အတွက်ကျွန်တော်ယူဆတဲ့အနေအထားအရဆိုလို့ရှင်တော့သူတို့ဆိုလို့ရှင်တော့ဒီ application တွေစောက်တာတွေလို့ဒီ website ရေးတာတွေလို့ဟို channel တွေမျိုးပေါ့ဥမာခြား channel အများကြီးရှိတယ်အဲ့ channel အများကြီးကိုသူတို့ build up လုပ်ထားတင်တယ်ပေါ့အဲ့လိုမျိုးကျိုးပြီးတော့ဟိုလုပ်ထားတင်တယ်ပေါ့
အဲ့ဒီတော့မြန်မာနိုင်ငံတွင်းကဝန်ဆောင်မှုကုန်ထုတ်လုပ်မှုလုပ်ငန်းတွေအနေနဲ့အွန်လိုင်းပေါ်ကအယောင်အဝယ်တွင်းတွင်းကျယ်ကျယ်လုပ်နိုင်အောင်ဤပညာပိုင်းဆိုင်ရာပြင်ဆင်ထားတဲ့အနေအထားမျိုးပါလား UMT Trading Company Limited ရဲ့ Director ဦးကျော်မင်းသိန်းကအခုလိုသုံးသပ်ပါတယ
်မတ်သိန်းကြီးအခုဟာကကျွန်တော်တို့မြန်မာပြည်ရဲ့အနေအထားအရဆိုလို့ရှိရင်တော့တရားရာဂိုင်းတော့မှာဆိုလို့ရှိရင်60နဲ့ရာဂိုင်းတော့အထက်လောက်က Facebook ပေါ်မှာပဲအကြောင်းဝင်လုပ်နေကြရပေါ့နော်ကျွန်တော်တို့အနေထားအရအခုလက်ရှိအနေထားအရဆိုလို့ရှိရင်တော့ Facebook တခုတည်းနဲ့တည်းကိုလုံလောက်တယ်လို့ကျွန်တော်ယူဆလို့ရတယ်ဗျမသိရင
်လက်လီဈေးကွက်အနေနဲ့ကတော့မူလရှိပြီးသားဈေးကွက်အပြင်ဈေးကွက်တစ်တွေပါထပ်ပြီးတော့ရလာတာလို့ဒဇင်ပန်းဆင်ရွှေရတနာဆိုင်လုပ်ငန်းရှင်ဒေါ်စုမွန်တိုးကပြောပါတယ်
အမှန်ပါဆိုလို့ရှိရင်တော့ကျမတို့ကဟိုအခုချိန်မှာ online ကနေပြီးတော့ရောင်းချတယ်ဆိုတာကဟိုဧည့်သည်ကိုကိုယ့်ရဲ့ဧည့်သည်အစ်စ်တွေလည်းရရှိအောင်ပြီးတော့ကိုယ့်မှာငွေရှိရဲ့ဧည့်သည်တွေလည်းမပြောက်ပြက်သွားအောင်ကိုယ့်ကိုမိမသွားအောင်လို့စူးစမ်းနေရတာပေါ့နော်နေ့စဉ်အဲ့လိုမျိုးတင်ရတယ်ရောင်းချရတယ်ပေါ့နောက်ပိုင်းမှာအချိန်ကြီးပြန်လဲတည်ငြိမ်လာတဲ့အခါမှာတော့ကြောက်မြတ်လောကကဟိုစိုင်းမာရောင်းချတဲ့ဟာလဲဟိုပါသွားမယ်ဆိုတာထက်ပေါ့နော်စိုင်းမာရောင်းချတဲ့ဈေးကွက်အပြင်ပေါ့နောက်ထပ်ဈေးကွက်အစ်စ်တစ်ခုကထက်ရတယ်လို့ယူဆလို့ရပါတယ်ရှင်
ကပေးကလာအတွင်းမှာခီးသွွားလုပ်ငန်း၊စောက်လုပ်ရည်လုပ်ငန်း၊ကုန်ထုတ်လုပ်ငန်းတွေမှာအတော်လေးအခက်တွေ့နေကြပါတယ်။ ဒါပေမဲ့လည်းမရှိမဖြစ်ကုန်စည်တွေဖြစ်တဲ့လူသုံးကုန်စားတောက်ကုန်လုပ်ငန်းတွေစေဝါပစ္စည်းတင်သွင်းသူတွေနောက်ရွေးကောက်ပွဲကာလဖြစ်တာကြောင့်နိုင်ငံရေးပါတီတွေရဲ့ကြော်ညာတစ်စိတ်ရိုက်လုပ်ငန်းတွေလိုလုပ်ငန်းတချို့လည်းအလုပ်ဖြစ်နေကြပါတယ်ရှင်ကျမသိမ့်ပြီးထိုက်ပ
ါ VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ကျမဆုမြတ်မမအလားဖြင့်ပစ္စည်းမိတ်ကပ်အရောင်းဆိုင်တွေမှာအရင်အချိန်ကဆိုရင်အယောင်ဆုံးအမျိုးစုံပိတ်ကတ်တွေကိုစိတ်ကြိုက်လိမ့်ချေဆန်းသက်ရွေးချယ်နေကြသူတွေကိုမြင်ကြရမှာပါအခု COVID-19 ကံရောဂါဖြစ်နေချိန်မှာတော့နှက်ခမ်းနီဘာနီအိုက်ရှယ်ဒိုစတဲ့မိတ်ကပ်မျိုးစုံကိုစိုက်တော်တော်များများမှာမျက်နှာပေါ်မှာဆန်းလိမ့်ခွင့်မပေးတော့ပါဘူးကိုမျက်နှာအသားအရည်နဲ့လိုက်မလိုက်မျက်နှာပေါ်မှာဆန်းလိမ့်ခွင့်မရှိတော့မိတ်ကပ်ဝယ်သူတွေအတွက်အခက်တွေးစရာပါဒါပေမဲ့ဒါကိုနည်းပညာနဲ့ဖြေရှင်းထားတဲ့ဆိုင်တွေရှိနေပါပြီအပြစ်မှာတကယ်ရှိနေတာကိုကွန်ပျူတာထဲမှာရှိနေတာနဲ့ထပ်ပြီးပြသနိုင်တဲ့ Augmented Reality AR နည်းပညာသုံးကြီးမှန်တွေကိုနာမည်ကြီး makeup ဆိုင်တချို့မှာသုံးနေကြပါတယ်။ကမ္ဘာမှာ makeup အယောင်ရဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံက Amore Pacific ဆိုတဲ့ makeup ဆိုင်ကြီးမှာအဲ့ဒီလိုမျိုး AR ကြီးမှန်တွေကိုထားပေးထားပါတယ်
။고객들이직접촬영을하고해당촬영에따라서이제
customer နေနဲ့ AR မှန်ပေါ်မှာကိုတက်ပုံကိုရိုက်ပြီးသူတို့ရဲ့အသားရည်ကဘာအရောင်လဲဘယ်လိုမျိုးစားလဲဆိုတာကိုစမ်းစစ်ကြည့်နိုင်ပါတယ်ဘယ်လိုမိတ်ကပ်မျိုး skin care မျိုးသုံးသင့်တယ်လဲဆိုတာအကြံပြုချက်ယူနိုင်ပါတယ်နှာခမ်းညီတို့ mascara တို့ကိုသူတို့မျက်နှာပေါ်မှာတကယ်မလိမ့်ပဲ AR နီးပညာနဲ့လှုပ်ထားတဲ့မှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်ဆန်းနိုင်ပါတယ်နီးပညာကြောင့်သိကိုအဆင်ပြေပါတယ
်ဆိုးမျိုးရောမှာရှိတဲ့ Amore Pacific makeup အယောင်ဆိုင်ကြီးကအလားပြင်ပစ္စည်းအယောင်တာဝန်ကImmun Ill ဖြစ်ပါတယ် AR နည်းပညာကို Pokemon Go game တွေကြောင့်လူသိများပါတယ်အပြစ်မှာတကယ်မရှိတဲ့ monster အကောင်လေးတွေကိုလက်ကင်ဖုန်းပေါ်မှာရှိတဲ့အောင်ပေါ်တဲ့နေရာတွေစီသွားပြီးရှာဖမ်းကြရတာပါအခုလဲအပြစ်မှာတကယ်လိမ့်မထားတဲ့ makeup ကိုမှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်ဖန်တီးပေးထားတာဖြစ်ပါတယ်ကဘာကျော် K Beauty အလှကုန်တွေထွက်တဲ့တောင်ကိုရီးယားနိုင်ငံမှာက makeup အပါအဝင်အလှပြန်ပစ္စည်းတွေကိုအမျိုးသမီးတွေရောအမျိုးသားတွေပါခုံခုံမင်မင်အသုံးပြုကြတာပါအမျိုးသမီးအမျိုးသားမခွဲတဲ့အလှပြင်မိတ်ကပ်တွေတောင်ရှိနေပါတယ်လို့ဆိုးမျိုးတော်မှနေတဲ့မတ်မော်မြတ်ကရှင်းပြပါတယ
်ကိုရီးယားမှာတော့မိတ်ကပ်ဆိုင်တွေပါတယ်သွားကြည့်အလှပြင်ဆိုင်သွားကြည့်လို့ရှိရင်ယောက်ျားလေးရဲ့မိတ်ကလေးသုံးလို့ရတယ်ဥပမာ BB cream လို့ဟာမျိုးတို့နောက်ယောက်ျားလေးတီးတန်သုံးလို့ရတဲ့မိတ်ကပ်လိုမျိုးမှာအထူးသဖြင့် foundation makeup ပေါ့နော် foundation makeup ရှိတယ်မျက်ခုံးမွေးဆွဲတဲ့ဟာတွေရှိမယ်နောက်တစ်ခုကကျတော့ genderless ပေါ့နော်မိန်းမယောက်ျားမရွေးဘူးဟို TV ကြော်ညာတွေမှာကြည့်မယ်ဆိုလို့ရှိရင်လည်းဥမာနှာခမ်းညီကိုယောက်ျားလေးရောမိန်းကလေးရောဒီတစ်မျိုးနဲ့ဆိုးပြပြီးကြော်ညာတဲ့ပုံစံမျိုးတွေလည်းတွေ့ရတယ်အများသောအဖြစ်အလှပြင်ပစ္စည်းဆိုမိန်းကလေးရည်ရွယ်ပြီးရောင်းတော့မိန်းကလေးပေါ့နော်ဒီ model တို့အဆိုတော်တွေနဲ့ကြော်ညာလေးရှိပေမဲ့အခုနောက်ပိုင်းမှာဥမာဟို BTS လို့ပြောနာမည်ကြီးတဲ့ဟို K-pop ယောက်ျားလေးအဖွဲ့တွေကအကောင်လေးတွေကအခန်းကြီးဆိုးပြပြီးကြုံရတာမျိုးတွေလည်းတွေ့နေရတယ်။ဟို genderless makeup ကိုခုနောက်ပိုင်းမှာပို့ပြီးခေတ်စားနေတော့ brand 3လေးမျိုးလောက်ရှိပါတယ
်။အခုလောလောဆယ်မှာဒီအပြင်ထွက်လို့ရှိရင်နှာခေါင်းစီးတွေတတ်ထားကြရတဲ့အခါကျတော့ဒီ makeup ပြင်တဲ့သူတွေကအရင်လိုရောဒီများများဆော့ဆာတွေ့ရသေးလားရှင်။
မဆုတ်ထလို့မင်းနဲ့ကြောင်နဲ့လာတဲ့သူဆိုတော့တော်တော်ရှားတယ်ဒီမှာကဟိုအနည်းဆုံးတော့ foundation ဒီ cushion foundation လေးတော့လိမ့်ထားတာမျိုးရှိတယ်ဟိုမြဒီမှာကကိုရီးယားမှာကနှက်ခမ်းညီအယောင်ရင်းရင်ပေါ့နော်လေးမောရအောင်အယောင်ရင်းအညီရင်းရဆိုးတဲ့ဟာမျိုးတွေကိုဗစ်မဖြစ်ခင်မှာခေစားခဲ့ပေမဲ့အခုကျတော့နှက်ခမ်းညီဆိုးထားလဲမဆနှာခေါင်းစီးအုပ်ထားတာမမြင်ရဘူးပေါ့နော်မမြင်ရတော့ဒီမျက်လုံးဆိုးတဲ့ဥစ္စာမျက်ခုံးမျက်တောင်အိုင်ရှေဒိုမျက်လုံးဟိုဘယ်လို mascara လိုဟာမျိုးတွေကပို့ပြီးတော့ရောင်းရပြီးတော့ပို့ပြီးဝယ်တဲ့ဟိုအဲ့ဘက်ကိုပို့ပြီးအားထားပြီးအစပြင်လာကြတာလဲတွိုင်းလိုင်းနဲ့လည်းတွေ့ရတယ်ဒီသတင်းတွေမှလည်းတွေ့ရပါတယ
်ဆိုးမျိုးတော်မှနေတဲ့မတ်မော်မြတ်ဖြစ်ပါတယ်ကိုဗစ်ကရောဂါစတင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအိုင်ရှေဒိုအိုင်လိုင်းနာမျက်တောင်တုမတ်စကာရာစတဲ့မျက်လုံးမျက်ခုံးအလှပြင်တဲ့ပစ္စည်းတွေရဲ့အယောင်ဟာနှာခမ်းနဲ့အယောင်ထက်ကိုတိတိတသားပိုတက်သွားခဲ့တယ်လို့ဈေးကွက်လေးလာသူတွေကပြောကြပါတယ်။ဆိုးမျိုးတော်ကအမိုရီပစိဖစ်မိတ်ကပ်ဆိုင်ကြီးတွေက AR နည်းပညာသုံးကြီးမှန်တွေရှိမှလဲအိုင်ရှေဒိုတွေမျက်တောင်တုတွေကိုစမ်းကြည့်နေကြသူတချို့ကိုတွေ့ရပါတယ်။တက္ကသိုလ်ကျောင်းသူဆောင်တာဟေးကမြတ်တောင်သူမျိုးစုံကို AR မှန်ပေါ်မှာစမ်းတက်ကြည့်နေပါတယ
်ကိုရိုနာတဲဝင်နေရဟို얼굴에바르지도못하고손등에만계속바르고그냥지나
ကိုရိုနာဗိုင်းရပ်စ်ကြောင့်မျက်နှာပေါ်မှာအလားပြင်ပစ္စည်းတွေကိုစမ်းလိမ့်ကြည့်လို့မရပါဘူးကျမကတော့လက်ပေါ်မှာစမ်းကြည့်ပါတယ်ဒ ဒါပေမဲ့ကုမျက်နှာနဲ့ဘယ်ဟာကအလိုက်ဆုံးလဲဆိုတာသိရအောင်အေးအာမှန်ပေါ်မှာစမ်းတာကအကောင်းဆုံးပါပစ္စည်းအစ်စ်တွေကိုလည်းစမ်းကြည့်လို့ရတယ်ပျော်စရာလည်းကောင်းပါတယ်
AR နည်းပညာသုံးကြီးမှန်တွေကမိတ်ကပ်စမ်းကျင်သူတွေရဲ့မျက်နှာကိုပထမဓာတ်ပုံရိုက်ယူပါတယ်။အဲဒီဓာတ်ပုံကိုမှန်ထဲမှာထည့်ထားတဲ့ AI ဉာဏ်ရည်တုကသူတို့အသားအချောင်းအသားအရည်အမျိုးအစားကိုတခါတည်းသုံးသပ်ပြီးလိုက်ဖက်နိုင်မဲ့မိတ်ကပ်အမျိုးအစားအချောင်းတွေကိုမှန်ပေါ်မှာအကြံပြုပါတယ်။မှန်ပေါ်မှာပြထားတဲ့အချောင်းတွေကိုကိုကတစ်ခုချင်းရွေးချယ်ပြီးတော့ကိုမျက်နှာနဲ့လိုက်မလိုက်ဖန်တီးပြတဲ့ကိုပုံကိုမှန်ထဲမှာပြန်ကြည့်ပြီးရွေးချယ်ရတာပါ။ AR နည်းပညာသုံးမှန်ကtouch screen နဲ့ကွန်ပျူတာလို့ပြောရင်လည်းမမှားပါဘူး။ကြာကြာနာနာမိတ်ကပ်ပြင်မယ်ဆိုရင်မိတ်ကပ်အပြင်မိတ်ကပ်မျိုးစုံအတွက် brush မျိုးစုံလည်းလိုပါတယ်။ကာယောဂကူးမှစိုးရိမ်နေရချိန်မှာတန်ရှင်းထားပေမဲ့လူအဆုံတုံးထားပြီးသားအလှပြင်ပစ္စည်းတွေကိုတုံးကြည့်ဖို့ကတော်တော်လေးမဖြစ်နိုင်တာပါ။ဒီပြဿနာကိုဤပညာသုံးဖြေရှင်းပေးလိုက်တာမို့ဝဲသူတွေအတွက်လည်းစိတ်ချစရာဖြစ်ပါတယ်။
ကိုရိုနာ때문에아무래도다른제품을
ကိုရိုနာဗိုင်းရပ်စ်ပိုးကူးမှဆိုရင်အချိန်မျိုးမှာသူများစမ်းသုံးထားပြီးသားအလှပြင်ပစ္စည်းတွေကိုမျက်နှာပေါ်မှာစမ်းလိုက်မကြည့်ရုံလေဒီမှန်ကတိတ်ကိုဆင်ပြေပါတယ်အေအာနီးပညာနဲ့လုပ်ထားတော့ကိုမျက်နှာမှာမိတ်ကပ်လိမ့်ပြင်ထားတဲ့အတိုင်းပေါ်ပါတယ်ယောဂပိုးကူးမှဆိုရင်နေကြမလို့ပဲနဲ့ကြိုက်တယ်လို့မိတ်ကပ်စမ်းပြင်ကြည့်လို့ရပါတယ
်လူတွေတယောက်နဲ့တယောက်ထိတွေ့လို့ယောဂပိုးကူးမှကာကွယ်တဲ့အနေနဲ့တောင်ကိုရီးယားကမိတ်ကပ်အရောက်ဆိုင်တချို့မှာစမ်းလိမ့်ကြည့်နိုင်ဖို့အယောင်ဝန်ထမ်းတွေကအရင်လိုအကူအညီပေးမှာမဟုတ်ဘူးလို့စကတ်ထားကြပါတယ်ကတ်စတမာတွေအနေနဲ့ AR နည်းပညာသုံးမှန်တွေပေါ်မှာစမ်းသက်လိမ့်ကြည့်ပြီးသွားလို့လိုချင်တဲ့ပစ္စည်းတွေနဲ့ပတ်သက်တာအသေးစိတ်သိနိုင်အောင်လဲပစ္စည်းတစ်ခုချင်းစီနဲ့တက်ဆိုင်တဲ့တီးသန့် QR code တွေကိုစိုက်မှထားထားပေးပါတယ်ဒါကြောင့်ကိုလိုချင်တဲ့ပစ္စည်းအကြောင်းသိရအောင်လို့အယောင်ဝန်ထမ်းတွေကိုမေးနေစရာမလိုပါဘူး
먼저 AR 체험을통해서원하는색상을
보고콜로진의피씨고 AR 니ပညာနဲ့လုပ်ထားတဲ့မှန်သုံးပြီးတော့အရင်ရှာပါတယ်လိုချင်တာတွေ့ပြီးဆိုရင်အဲ့ဒီ PC အကြောင်းအသေးစိတ်သိနိုင်တဲ့ QR code ကိုလက်ကင်ဖုန်းနဲ့စကန်လုပ်ပြီးတော့ဖတ်ကြည့်ပြီးဝယ်လိုက်ရုံပါပဲအချိန်ကုန်အရန်တတတယ်လို့ဘယ်သူနဲ့မှလည်းပြောဆိုနေစရာမလိုဘဲနဲ့ဝယ်လို့ရတာသိကိုအဆင်ပြေပါတယ်
ကိုဗစ်ကာလမိတ်ကပ်ဝယ်ရှင်သူတွေစိတ်ချလက်ချဝယ်နိုင်အောင်တောင်ကိုရီးယားမိတ်ကပ်အရောက်ဆိုင်ကြီးတွေမှာအခုလိုဤပညာကိုအသုံးချပြီးစီစဉ်ပေးထားတာဖြစ်ပါတယ် AI ဉာဏ်ရည်တု Augmented Reality AR ဤပညာအထောက်အကူပစ္စည်းတွေကအခုလိုမျိုးအလှပြင်ကြီးမှန်တွေတွေမဟုတ်ဘဲကိုဗစ်ရှင်တဲ့အဝတ်အစားဝတ်ထားသလိုပေါ်တဲ့အဝတ်အထည်အရောက်ဆိုင်သုံးမှန်မျိုးတွေလည်းရှိပါတယ်အားကစားလေ့ကျင့်သူတွေအတွက်ကိုယ်စိတ်ကြိုက်ပတ်ဝန်းကျင်မှာအားကစားလုပ်နေသလိုမျိုးပေါ်အောင်ပြတဲ့မှန်တွေလည်းရှိပါတယ်လူတွေရဲ့ဘဝနေထိုင်မှုအတွက်ပိုပြီးအဆင်ပြေလွယ်ကူအောင်တီထွင်ဖန်တီးနေကြတဲ့ဤပညာတွေဟာအခုလိုမျိုးကိုဗစ်ကပ်ရောဂါဖြစ်နေချိန်ကာလမှာပိုပြီးအသုံးဝင်လာနေတာကိုတွေ့နေရပါတယ်ရှင်။ကျွန်မအဆူမြတ်ပါမှာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေ။ကမ္ဘာရည်ချင်းမှုရည်စည်းမှာခက်ဆားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့အခါမှာပြောပြပေးသွားပါမယ်။ဒီမှာအေးသနာကျော်ပါ။ဒီနေ့တော့ကမ္ဘာကျော် K-pop အုပ်စုဖြစ်တဲ့ BTS အဖွဲ့သတင်းလေးတွေပြောပြပေးချင်ပါသေး။ K-pop Superstar BTS အဖွဲ့ဟာသူတို့ရဲ့တေးတပြားတဲ့ BE Deluxe Edition ကို November 20ရက်နေ့မှာထွက်မယ်လို့ကြေညာသွားခဲ့ပါသေး။သူတို့ရဲ့ဒေးတက်ပြာဖန်တီးမှုမှာသူတို့အဖွဲ့ဝင်ခဏဦးလုံးတေချာပါဝင်တာဖြစ်လို့ဒီဒေးတက်ပြာကတကယ့်အစစ်မှန် BTS အဖြစ်ဆုံးပါပဲလို့သူတို့ကပြောပါသေးတယ်။တလောကပဲ American Billboard ရဲ့ Hot အဖြစ်ဆုံးဒေးတရာဆင်မှာ BTS ရဲ့တချင်းတစ်ဖြစ်တဲ့ Dynamite တချင်းနှစ်ဖက်စစ်တိုက်ထိတ်ဆုံးရောက်ပြီးတဲ့နောက်မှာအခုဒေးတက်ပြာအစ်စ်နောက်ကနေလိုက်လာတာပါ။BTS အဖွဲ့ကိုတော့တရုတ်အစိုးရကသဘောကျပုံမရပါဘူး။ BTS အဖွဲ့ကတလောကအခမ်းအနားတစ်ခုမှာစကားပြောတော့ကိုရီးယားစစ်ပွဲအတွင်းတိုက်ပွဲဝင်ခဲ့ကြတဲ့ကိုရီးယားစစ်ပြန်တွေကိုဂုံပြုစကားပြောသွားခဲ့တာကြောင့် BTS အဖွဲ့ကိုတရုတ်အစိုးရမီဒီယာမှာဝေဖန်ရေးသားခဲ့ပါတယ်
။ Good evening. We are BTS. We feel very honored to receive the Manfred Award presented to those who have made outstanding contributions to the
Korean society ရဲ့နှစ်စဉ်ကျင်းပမြေအခမ်းအနားကို online မှာကျင်းပတော့အဲ့ဒီမှာ BTS အဖွဲ့ကဆုရပါတယ်။အဲ့ဒီဆုကတော့ American Korea ဆက်ဆံရေးအတွက်ထူးထူးချွန်ချွန်လှူဆောင်ပေးနိုင်သူ Korea ပဲဖြစ်ဖြစ် American ကိုပဲဖြစ်ဖြစ်ဆုချီးမြှင့်တာဖြစ်ပါတယ်။ အဲ့ဒီခန္ဓာမှာ BTS ပြောသွားတာကိုတရုတ်က BTS ပေးတဲ့တက်ကလုံးဝသဘောမကျပါဘူး။ကိုရီးယားစစ်ပွဲနဲ့ပတ်သက်လို့တမိုင်းချောင်းကိုမျက်မျက်တက်တာချိန်ပြောတာမဟုတ်ဘဲနဲ့သူတို့ကကိုရီးယားဘက်ကတစ်ဖက်သက်ပြောသွားတာကြောင့်ပြည်သက်တွေစိတ်ထဲမှာတော်တော်နာကျင်ရပါတယ်လို့တရုတ်အစိုးရရဲ့မီဒီယာ Global Times က Twitter လူမှုကွန်ရက်စာမျက်နှာမှာရေးတင်ခဲ့ပါတယ်။BTS စကားပြောသွားတာကတော့ American ပြည်သက်သဘောကျပြောသွားခဲ့တာဖြစ်တယ်။ဒါမဲ့စစ်ပွဲမှာသူတို့ဘက်ကရန်လိုတာပါလို့တရုတ်ပြည်သက်ကပြောကြောင်းရေးထားပါတယ်။တကယ်တော့ BTS ကသူတို့ပြောစကားတွေမှာတရုတ်ကိုဘာတစ်ခုမှရည်ညွှန်းပြောသွားခဲ့တာမရှိပါဘူး။ BTS ရဲ့ဗီဒီယိုသတင်းစကားမှာပါတာကစုချင်းမြင့်နဲ့ကိုရီးယားဆိုစားတဲ့အဖွဲ့ကိုကျေးဇူးတင်ကြောင်းပြီးတော့ဂီတာကတစင်မျောလင်းချက်တွေစုစည်းမှုတွေကိုတိဆောက်ရမယ်ဆိုတာပြောသွားပြီးတော့အဆုံးမှာတော့BTS ဖွဲ့ကောင်းတဲ့ RM ကဒီနေ့ဟာကိုရီးယားစစ်ပွဲစတင်မှုရဲ့290ပြည့်နှစ်ဖြစ်ပြီးတော့ကိုရီးယားစစ်ပြန်တွေကိုကျေးဇူးတင်မှာကြောင်းပြောသွားခဲ့တာပါ
The Korea Society's 2020 annual gala is especially meaningful as this year marks the 70th anniversary
ကျွန်တော်တို့နိုင်ငံအတူတူခံစားခဲ့ရတဲ့နာကျင်စရာတမိုင်းကြောင်းဒီမှာပေးဆက်ခဲ့ရတဲ့ရည်တွဲမကုန်တဲ့စစ်မှုထမ်းတွေရဲ့ပေးဆက်မှုတွေကိုကျွန်တော်တို့အမြဲတမ်းသတိရနေပါတယ်။နှစ်ပေါင်း90အကြာအခုချိန်မှာတော့ကျွန်တော်တို့ကဘာကြီးဟာအရင်တွေကထက်ပိုပြီးနီးကပ်မှုရှိနေပါပြီ။တားထားတဲ့စီးတွေလည်းအယောင်ဖျော့လာနေပါပြီလို့ပြောသွားပါတယ်။သဘောကတော့စီးချမှုတွေတိတ်ပြီးတော့တင်ကြံမနေတော့ဘဲနဲ့တသားတည်းပိုပြီးဖြစ်လာတယ်ဆိုတာကိုပြောတာပါ။
As members of the global community, we should build a deeper understanding and solidarity to be happier together.
ကမ္ဘာအတိုင်းအဝိုင်းရဲ့အဖွဲ့ဝင်ဖြစ်တဲ့အတိုင်း BTS ကလည်းအားလုံးကြမှာပို့ပြောနားလည်မှုတွေစုပေါင်းညီညွတ်မှုတွေကိုတည်ဆောက်ပြီးတော့အတူတူပုံမပြောရွှင်တဲ့အခြေအနေကိုဖန်တီးတည်ဆောက်တင်ပါတယ်။ဒါကိုအောင်မြင်အောင်လုပ်ဖို့ BTS အဖွဲ့ကအခုရထားတဲ့စုရဲ့အနှစ်သာရကိုအမြဲတမ်းအောက်မေ့သတိရပြီးတော့ကျွန်တော်တို့လုပ်နေတာတွေကိုအကောင်းဆုံးဆက်ပြီးတော့လုပ်သွားပါမယ်လို့ပြောသွားခဲ့ပါတယ်ရှင်။
Yes, took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။သောတာရှင်များရှင်တနင်္လာနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ဗြိတိန်အောက်စ်ဖို့တက္ကသိုလ်ကစမ်းသပ်နေတဲ့ကိုဗစ် -19 ကာကွယ်ဆေးကအသက်ကြီးသူတွေရောအသက်ငယ်သူတွေမှာပါခန္ဓာကိုယ်အတွင်းခုခံကာကွယ်တုံ့ပြန်မှုရှိတာကိုတွေ့ရတယ်လို့ဗြိတိန်ဆေးကုမ္ပဏီ AstraZeneca ကဒီကနေ့ပြောပါတယ်။ဒီဆေးကအသက်ကြီးသူတွေမှာတုံ့ပြန်ခံစားရတဲ့ပြဿနာတွေနည်းတယ်လို့လည်းပြောပါတယ်။ကိုဗစ် -19 ကာကွယ်ဆေးကိုအခုထုတ်လို့အသုံးပြုနိုင်ဖို့အထူးအဆင့်တင်မဖြစ်သေးပေမဲ့2021ခုနှစ်ပထမနှစ်ဝက်လောက်မှာထုတ်လို့သွားနိုင်မှုမျှော်လင့်တယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီး Matt Hancock ကပြောပါတယ်။အမေရိကန်နိုင်ငံညာကြီးဝန်ကြီးမိုက်ပွန်ပီယိုဟာသူ့ရဲ့လေးနိုင်ငံအာရှခရီးစဉ်အဖြစ်ဒီကနေ့အိန္ဒိယနိုင်ငံနယူးဒေလီမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒီခရီးစဉ်မှာဒေတာရင်းတရုတ်ရဲ့ချင်းချောက်မှုတွေအပေါ်အလေးထားဆွေးနွေးသွားမယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ဒီနှစ်ရက်တာခရီးစဉ်မှာတာဂွေဝန်ကြီးမတ်အက်စပါလည်းအတူလိုက်ပါလာတာဖြစ်ပြီးနှစ်နိုင်ငံစစ်တပ်တွေအကြားပူးပေါင်းဆောင်ရွက်ရေးတိုးမြှင့်သွားဖို့ကိစ္စတွေကိုဆွေးနွေးသွားဖို့ရှိပါတယ်။ဝန်ကြီးပွန်ပီယိုဟာအိန္ဒိယနိုင်ငံပြီးရင်အိန္ဒိယသမုဒ္ဒရာရဲ့ပင်လယ်ရေကြောင်းရာအချက်အချာကြားတဲ့သီရိလင်္ကာ၊မော်လ်ဒစ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ခေါ်ယူတဲ့ထိုင်းလွှတ်တော်အထူးအစည်းအဝေးတရက်မှာဝန်ကြီးချုပ်ပရယုတ်ချန်နိုချာနှုတ်ထွက်ဖို့ထိုင်းအတိုက်ခံပါတီကြီးကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဟာတိုင်းပြည်ရဲ့အဟံအတာတစ်ခုလိုဖြစ်နေတာကြောင့်ဝန်ကြီးချုပ်နှုတ်ထွက်လိုက်မယ်ဆိုရင်အားလုံးအဆင်ပြေသွားလိမ့်မယ်လို့အတိုက်ခံပါတီခေါင်းဆောင်ဆွန်ပုံအာမော်ဖီဗတ်ကလွှတ်တော်အတွင်းမှာတိုက်တွန်းခဲ့ပါတယ်ရှင်။တို့ရရှင်များရှင်တနင်္လာနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်တို့ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများတစ်ဆင်အောင်ပါ
This program has come to you from the Voice of America, Washington.